မြန်မာတက္ကရာ1382ခုနှစ်ဒေါ်သလင်းလာပြည့်ကျော်6ရက်နေ့ခရစ်တက္ကရာ2010ခုနှစ်အော်တဝါလ3ရက်နေ့တနင်္ဂနွေနေ့မှာရာဂုံမြို့ဗဟန်းမြို့နယ်မကုံဝိပဒနာတရားစနစ်လုံခြုံရေးပြန်ပွားရေးဖွဲ့ချုပ်ကြီးမှကျင်းပပြုလုပ်အပ်တဲ့မကုံဝိပဒနာအဋ္ဌကတရားစကံပွဲမှာခဏိပရိစ္ဆသမုပ္ပါတရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပေးမှဖြစ်ပါတယ်မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်အခါကာလတုန်းကဘုရားရှင်ကရောမြတ်ကြီးတာဝတိပြမောဇေတဝန်ကျောင်းတော်မှာသတင်းတောင်းတော်မူနေတဲ့အချိန်အခါမှာတာဝတိမြို့တော်တွင်ကတရားလာရောက်နာဟုကြတဲ့တရားနာပရိသတ်အပေါင်းတော်ခေါင်းတို့သည်နာကတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတိမဉ္စသကရာဂามိမဉ္စအနာဂามိမဉ္စအရဟတမဉ္စများအတိအတိရရှိသွားကြသလိုယနေ့လည်းပဲအာလုံးသောတရားနာပရိသတ်အပေါင်းတော်ခေါင်းတို့သည်နာကတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတိမဉ္စများယန္တိကြပါစေသကရာဂามိမဉ္စများယန္တိကြပါစေအနာဂามိမဉ္စများယန္တိကြပါစေအရဟတမဉ္စများယန္တိကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများရဲ့ဓမ္မသတင်းစီစဉ်ကိုစတင်မှာဖြစ်ပါတယ်အာလုံသောယောဂီအပေါင်းတော်ကောင်းတို့ဘုသန္တရာရှင်မင်းစွာနတ်သူငါကစဖြစ်သည်မြကတတ္တမဟုတ်ဓမ္မံထုတ်တော်နာယုံနှစ်သိမ့်အမြင်လင်းလို့အရင်အဝိဇ္ဇာထုံမဖြာ၍စရာမရဏအဆုံးကြသည့်ဓမ္မအပြားဆန္ဒပါကိုဤကလူပင်ဤလျင်နှစ်ပဲ့အထင်လွဲလျက်တဝဲလီလီဟွန်ဝဲစီဤလို့ဆရာတော်ဘုရားကြီးများသင်္ဃာကလေးတွေဆက်စုပ်ဒီကောင်းသွားတဲ့အတိပဲလေးကိုကြည့်လိုက်တဲ့အခါကျတော့လောကကြီးမှာဟောတန္တရာရှင်မင်းစွာနဲ့သူငါကားစဖြစ်သည်များကတတ္တဝါဒီတန္တရာခီးနဲ့ကျင်နေနေရတာလားတခြားလားဝတ်လည်နေကြတာလားသန္တရာကြီးဒီတခြားသန္တရာကြီးလားဝတ်သန္တရာကြီးလားဝတ်သန္တရာကြီးပါဝတ်သန္တရာကြီးထဲမှာဝတ်လည်နေကြရတာเนาะ30ပုံအတွင်းထဲမှာအဆုံးအဆန်းတပြောင်းပြန်ပြန်ကျင်လည်ကျဆမျောပါသွားလာနေကြရတဲ့တတ္တဝါတွေဇာတိဆိုတဲ့ဒုက္ခသရာဆိုတဲ့ဒုက္ခပြာတိဆိုတဲ့ဒုက္ခမရဏဆိုတဲ့ဒုက္ခသောကပရိဒီဝဒုက္ခဒေါမနတဥပါယတဆိုတဲ့ဒုက္ခမျိုးစုံချမ်းညာသာသာရှောက်လှမ်းခဲ့ကြရတာလားဆင်းဆင်းရဲရဲရှောက်လှမ်းခဲ့ကြရတာလားဆင်းဆင်းရဲရဲရှောက်လှမ်းခဲ့ကြရတာလောကသမုဒိပညာအပြင်ဘယ်ဘုံဘယ်ဘဝဘယ်ဌာနကနေဘယ်ပုဂ္ဂိုလ်ဘယ်တတ္တဝါတွေဖြစ်တယ်လို့ပြောပေမဲ့လို့လည်းပဲပဋိစ္စသမုပ္ပါတရားတော်နဲ့ကြည့်လိုက်တဲ့အခါကျတော့အဝိဇ္ဇာကလည်းသရမရဏအထိပဋိစ္စသမုပ္ပါတရားဘယ်နှပါလဲ7ပါးအဲ့ဒီ7ပါးပဲထက်ကတလဲလဲကျင်လည်နေကြရတာပါတဲ့နော်ဟောသန္တရာရှင်မင်းစွာ၌သူငါကစဖြစ်သည်များကလူရင်းတဲ့ဒီပြမာတွေဘယ်လိုပဲဖြစ်ဖြစ်တဲ့တတ္တမဟုတ်ဓမ္မံထုတ်သောနာယုံနှစ်သိမ့်အမြင်လင်းလို့တတ္တမဟုတ်ဓမ္မံထုတ်သောလူတွေဖြစ်တယ်ပြောပြောနတ်တွေဖြစ်တယ်ပြောပြောမြတ်မာတွေဖြစ်တယ်ပြောပြောပြောကြတာပြောတတ္တဘောတွေထောက်ကြည့်လိုက်မယ်ဆိုလို့ရှိရင်ဘာတွေ့မလဲဆိုတော့နာယုံနှစ်သိမ့်အမြင်လင်းလို့ဒုစရာလဲနန္ဒယုတ်နတ်စရာလဲနန္ဒယုတ်ပါပဲခွေးချင်းကတရိစ္ဆာန်သရာလဲပါရည်တယ်တော့သူတို့လက်နံနဲ့ယုတ်တည်းကြီးပဲဒီလိုမဟုတ်လားအားလုံးဒီနံယုတ်တရားနှစ်ပါးနဲ့ကျင့်နေနေကြရတဲ့ပုဂ္ဂိုလ်တွေကြီးပဲအဲ့ဒီနံယုတ်တရားနှစ်ပါးဘာကြောင့်ရတယ်လဲဆိုရင်အဝိဇ္ဇာဘယ်လိုကြောင့်ရတော့အဝိဇ္ဇာတစ်ပါးတည်းလားဆိုတာဒီလိုမဟုတ်ဘူးအဝိဇ္ဇာနဲ့တဏှာယဉ်ခံအဝိဇ္ဇာကျောတော်နောက်ခံပြုထားတဲ့အခါကျတော့တခြားတရားဖြစ်တာလားတဏှာတရားဖြစ်တာလားအဝိဇ္ဇာနဲ့တဏှာယဉ်ခံတဏှာဖြစ်တော့တခြားဖြစ်တာလားဥပါဒံဖြစ်တာအဝိဇ္ဇာနဲ့တဏှာယဉ်ခံဥပါဒံကံ ကံပြောတော့သင်္ခါရကပါဝင်မဖြစ်ဘူးလေကံနဲ့သင်္ခါရအဝိဇ္ဇာနဲ့တဏှာရင်ကံဥပါဒံကံကြောင့်ယုံနာပေါ်ယုံတရားနဲ့တရားတွေဖြစ်နေကြတာဒီတဲ့အဝိဇ္ဇာတဏှာဥပါဒံကံသင်္ခါရဆိုတဲ့အကြောင်းတရားတွေကြောင့်ဖြစ်နေကြတာပါပြီးတော့တသန္တရာလုံးကိုကြည့်လိုက်တဲ့အခါကျတော့အပင်မမျိုးမျိုးမအပင်အမြင်မပြတ်ဆက်ဆက်ပြီးဟန်ကံကြောင့်နာယုံနာယုံကြောင့်ကံဟုတ်တယ်မလားကံဆိုတာကအဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့ကံရဲ့သင်္ခါရရဲ့အလုံးပေါင်းလိုက်တော့တရားဘယ်နှပါလဲအဲ့ဒီတရား၅မျိုးကြောင့်တခြားဖြစ်နေတာလားနာယုတ်တွေဖြစ်နာယုတ်တွေဖြစ်နေတာပါနော်နာယုတ်ဆိုပေမဲ့လို့လည်းပဲတကယ်တမ်းပြောကြဆိုလို့ရှိရင်ပရိစ္ဆေသမုပ္ပါဒီနဲ့ပြောလိုက်တာတရားဘယ်နှပါလဲ၅ပါးဝိညာဉ်ရဲ့နာယုတ်ရဲ့သတ္တရတနာရဲ့ဖတ္တရဲ့ဝေဒနာတရားဘယ်နှပါလဲအတိတ်ကာလကအကြောင်းဒီအဝိဇ္ဇာနဲ့သင်္ခါရပြစ္ဆုတ်ပိုင်းရလာတဲ့အကျိုးကဝိညာဏယုတ်သတ္တရတနာသတ္တဝေဒနာပြစ္ဆုတ်ပိုင်းအကြောင်းတရားတွေပြန်ပေါ်ဖွားတော့ဘယ်လိုတွေဖြစ်တော့တဏှာရယ်ဥပါဒံရယ်ကာမဘဝရယ်အနာဂတ်အကျိုးတရားတွေရလာတော့ဘယ်လိုတွေတော့ဇာတိနဲ့ဇရာမရဏအဝိုင်းပြည့်ပြည့်နေကြတာကံကြောင့်ယုံနံပေါ်ကံဇရာကဟောဒီအဝိဇ္ဇာတဏှာဥပါဒါကံသင်္ခါရတရား၅မျိုးကိုချုပ်ပြီးတော့ကံလို့ပြောလိုက်တာ။ယောနသရာကလည်းဝိညာဏယောသလရဏဖတဝေဒနာဇာတိသရမရဏကိုချုပ်ပြီးတော့ယုံနံလို့ပြောလိုက်တာ။ကံကြောင့်နာယုတ်တွေဖြစ်တယ်၊နာယုတ်ကြောင့်ကံတွေဖြစ်တယ်။ကံသရာတခြားတရားလား၊သမုဒိယသစ္စာ။နာယုတ်ကဘာသစ္စာတော့။အကြောင်းသမုဒိယသစ္စာကြောင့်အကျိုးဒုက္ခသစ္စာနာယုတ်တွေဖြစ်တယ်။ဟုတ်ရလား။အကျိုးဒုက္ခသစ္စာနာယုတ်အပေါ်မှာအကြောင်းသမုဒိယသစ္စာတွေပြန်ပေါ်ပွားတယ်။အဲ့ဒါလည်းကံတွေပဲမဟုတ်လား။တဏှာဥပါဒံကံတဏှာဥပါဒံကံဒီလိုမဟုတ်လား။အဲ့ဒီလိုကံတွေဖြစ်လာတဲ့အခါကျတော့နောက်ထပ်ဘာတွေပြန်ပေါ်မလဲ။နာယုတ်တွေပြန်ပေါ်မှာပေါ်တဏှာဥပါဒံကံဆိုတဲ့အကြောင်းသမုဒိယသစ္စာကြောင့်ဇာတိဇရာမရဏဆိုတဲ့အကျိုးဒုက္ခသစ္စာတွေမရဘူးလားယား။အဲ့ဒီတော့လူပဲနတ်ပဲမြန်မာပဲခွေးချင်းကတိစ္ဆာန်ပဲ30ဘုံအတွဲမှာအဆုံးစမ်းအဖမ်းမှအချင်းချင်းသန္တရာကျင်လည်နေရပေမဲ့လို့လည်းပဲတကယ်တမ်းကျတော့တခြားတွေဖြစ်နေတာလားရုံနေဖြစ်ပရိစ္ဆာသမုပ္ပန်နေနဲ့ကြည့်လိုက်တဲ့အခါကျတော့တခြားလားအင်္ဂါ12ပါးပါအင်္ဂါ12ပါးဒီလိုမဟုတ်လားဘုသန္တရာရှင်မင်းစွာနဲ့ဒုင္ဃာကသဖြစ်သည်များကတတမဟုတ်ဓမ္မထုတ်တော်နာယုံနှစ်သိန်းအမြင်လင်းလို့ဒါချင်းချင်းအရိယာကိုအကျယ်ချလိုက်မယ်ဆိုလို့ရှိရင်အရင်အဝိဇ္ဇာအရင်အကြဆုံးကဘယ်လိုလဲတော့အရင်အကြဆုံးကအဝိဇ္ဇာဒီလိုမလားအဝိဇ္ဇာအရင်အကြဆုံးအစာဆုံးဖြစ်တဲ့ဝိဇ္ဇာကနေပြီးတော့ကြောင်းကျွတ်ဆက်တယ်ပြီးတော့သွားလိုက်တာနောက်ဆုံးကြတော့တခြားလားဇရာမရဏအရင်အဝိဇ္ဇာထုံမဖြား၍ဇရာမရဏအဆုံးကြသည်နော်နောက်ဆုံးကြတော့ဇာတိဇရာမရဏမှာပဲနေကောမချုံရဘူးလားချုံရလားဇာတိရဲ့ဇရာရဲ့မရဏဒီလိုမဟုတ်လားသင်္ခါအနေနဲ့ပြောလိုက်တာတခြားလားနှစ်ပါးလားတယောက်အရင်နဲ့အတွင်းနဲ့ပြောလိုက်မယ်ဆိုရင်ဘုံပါဘယ်လိုတွေပါလဲဇာတိနဲ့ဇရာမရဏဇာတိကပရိသန်နေတယ်ဇရာကအိုးတယ်မရဏကပြီးတယ်ဩနာသိမ်မှလမ်းမဆုံးရဘူးလားလမ်းဆုံးအဲ့ဒီဩနာသိမ်မှလမ်းဆုံးနေကြတာဒီတခြားတရားတွေလားခန္ဓာ၅ပါးလားခန္ဓာငါးပါးဖြစ်လိုက်ဩနာသိလန်းဆုံးလိုက်ခန္ဓာငါးပါးဖြစ်လိုက်ဩနာသိလန်းဆုံးလိုက်ခန္ဓာငါးပါးဖြစ်လိုက်ဩနာသိလန်းဆုံးလိုက်ဆိုတော့အရင်အဝိဇ္ဇာထုံမဖြာ၍ဇရာမရဏအဆုံးကြသည်ဓမ္မအပြာ12ပါးဘယ်နှပါးလဲအကြောင်းတရားက5ပါးအကျိုးတရားက9ပါးအကြောင်းတရားကအကျိုးတရားကအားလုံးပေါင်းလိုက်တော့ဘယ်နှပါးလဲဓမ္မအပြား12ပါးကိုတဲ့ဤကလူပင်အလျင်နာပဲ့အတင်လွတ်လျက်တဝဲလိလိဟွန်းွယ်စီဤလူနာပြမတ္တဘာဆိုတဲ့အမြင်တွေနဲ့မြင်နေကြသည့်အတွက်ဘောတံတရာကြီးမှာတတ္တဝါတွေမစီကားဘူးလားစီကားစီကားတယ်ပင်စီကားများတော့လည်းပဲတကယ်တမ်းအဲ့ဒီစီကားတဲ့ပုဂ္ဂိုလ်တတ္တဝါတွေကိုကြည့်လိုက်တော့ပရိစ္ဆသမုပ္ပတ္တရာ12ပါးကလွဲရင်တရားတရားရှိရဒီတော့ဒီနေရာမှာဘုန်းတော်ပရိသတ်တွေကနည်းနည်းလေးစဉ်းစားဖို့လိုတာပေါ့လေမြတ်စွာဘုရားတခင်ကရမဲကြီးဟောခဲ့စဉ်တုန်းကပရိသတ်သမုပ္ပါဒ်တရား18ပါးဟောခဲ့တာဘယ်နှပါးလဲ
သာတိသရမရဏသောကပရိဒိဝါဒုက္ခဓမ္မတဥပါယတာအရိတိပြောရင်ဘယ်နှပါလဲ18ပါးဒီလိုမလားအဲ့ဒါကိုပရိစ္ဆသမုပ္ပါဒ18ပါးလို့ခေါ်တယ်နော်အဲ့ဒီပရိစ္ဆသမုပ္ပါဒ18ပါးရှိပင်ရှင်ကြတော့လည်းပဲအင်္ဂါအနေနဲ့ရေးသွားလိုက်တဲ့အခါကျတော့သောကပရိဒိဝါဒုက္ခဓမ္မတဥပါယတာတရား၅မျိုးကိုအင်္ဂါထဲမှာထည့်မထားပါဘူးတဲ့ဘယ်ထဲမှာထည့်မထားတော့ဘယ်နှပါးထည့်မထားလဲ၅ပါးဘာဖြစ်လို့ထပ်မထားတာပါလဲဆိုရင်ပဋိသင်္ဍေဇာတိပဋိသင်္ဍေရတဲ့ပုဂ္ဂိုလ်တိုင်းတွေ့ကြုံခံစားရမယ်အကျိုးတရားမဟုတ်လို့ဘာလဲလဲဇာတိပဋိသင်္ဍေရတဲ့ပုဂ္ဂိုလ်တိုင်းတွေ့ကြုံခံစားရမယ်အကျိုးတရားမဟုတ်လို့ဒီလိုမလားအဲ့တော့ဒီနေရာမှာဇာတိကိုတွေ့ရင်ဇာတိရဲ့အကျိုးတရားတွေအားလုံးပေါ့ဘယ်လောက်ရှိတယ်လဲလို့မေးရင်ပရိစ္ဆေသမုပ္ပါဒ်အင်္ဂါထဲမှာတွေ့တာကဇရာနဲ့မရဏနှစ်ပါးပါဠိတော်ကိုကြည့်လိုက်မယ်ဆိုလို့ရှိရင်သောကပရိဒိဝဒုက္ခဓမ္မနတာဥပါယတ၅ပါးအားလုံးပေါင်းလိုက်တော့ဇာတိရဲ့အကျိုးတရားဘယ်နှပါးလဲ9ပါးတော့ရှိတယ်ဘယ်လိုမလားဒါတော့ဇာတိသရကတိချလားပရိဒဏ်နေနေတာလားပရိဒဏ်နေနေတယ်တနည်းအားဖြင့်ပြောမယ်ဆိုရင်ဘဝတစ်ခုဖြစ်လာတာဘာဖြစ်လာတာတော့ဘဝတစ်ခုဖြစ်လာတာကိုဇာတိလို့လည်းခေါ်တယ်ဥပပတ္တိဘဝလို့လည်းခေါ်တယ်ဟုတ်ရလားဒါလည်းဇာတိလိုနဲ့ခေါ်တယ်ဥပပ္ပတ္တိဘဝလိုနဲ့ခေါ်တယ်ဇာတိကဘဝတစ်ခုရလာတာကိုသာဇာတိလို့ပြောတာမဟုတ်သေးဘူးတဲ့ဘဝမိမိဘဝတတန်းတစ်ချက်လုံးမှာရုပ်တွေဖြစ်တိုင်းဖြစ်တိုင်းဇာတိနာမ်တွေဖြစ်တိုင်းဖြစ်တိုင်းဇာတိဒီလိုတော့ဇာတိတွေဘဝတစ်ခုစရလာတာကိုပဲအဓိကပြောတာမဟုတ်ဘူးပရိသတ်တွေကနေပြီးတော့မရဏသိတဲ့အချိန်ရုပ်နာမ်တွေဖြစ်တိုင်းဖြစ်တိုင်းဘယ်လိုခေါ်မလဲအရာဇာတိပဲဒီတော့ဇာတိတွေပရိသတ်တွေနေတဲ့အချိန်တစ်ချိန်တည်းမှာဖြစ်တာလားတဘဝလုံးမှာဖြစ်နေဘုရားဘုရားတို့ပရိသတ်တွေတရားနာတယ်နာစိတ်တွေမဖြစ်ဘူးလားဖြစ်လားနာစိတ်ဖြစ်တာဒီဇာတိဩဘုန်းကြီးတို့ကလှမ်းပြီးတော့ကြည့်လိုက်တဲ့အခါကျတော့မြင်စိတ်တွေမဖြစ်ဘူးလားဖြစ်မြင်စိတ်ဖြစ်တာဒီပါလဲဇာတိတရားနာတယ်ကြားတယ်ကြားစိတ်ဖြစ်တာဒီတရားသဘောလေးတွေဆင်ခြင်တယ်တွေးတယ်တော်တယ်တွေးစိတ်ဖြစ်တာဒီထိုင်နေတဲ့အခါကျတော့နားရဲကျင်းနေကြိုက်တယ်ခဲတယ်ရုပ်တွေဖောက်ပြန်နေတယ်အဲဒီရုပ်တွေဖြစ်လာတာဒီဇာတိဒီတော့ဇာတိဆိုတာကတစ်ချိန်တည်းမှာဖြစ်တာလားအချိန်တိုင်းမှာဖြစ်ဘယ်ချိန်ရှိဖြစ်မလဲမေးရင်သုတိစိတ်ရှိဖြစ်ဘယ်ချိန်ဘယ်ချိန်ရှိဖြစ်သုတိစိတ်ရှိဇာတိတွေဖြစ်နေတာဒီလိုမလားသုတိစိတ်ရှိဇာတိတွေဖြစ်အဲ့တော့ရုပ်နာခန္ဓာတို့ရဲ့ဖြစ်တာဒီဇာတိယောနာခန္ဓာတို့ရဲ့ရင့်သွားတာဒီစရာရင့်တာစရာဘာပြောတာလဲမပြတ်ခင်တည်တက်တယ်ဘာလဲလဲမပြတ်ခင်တည်တက်အဲ့ဒါဒီစရာဟုတ်တယ်မလားဘန္နပရိသတ်တွေကစရာဆိုတော့အိုရာကိုစရာလို့ပြောရပြောစင်ပြောနေကြတာမလားအိုရယ်စရာမတည်ခင်စัจ जा မှာပေါက်ပြန်ပြောင်းလဲနေတဲ့သဘောကိုအိုရယ်လို့ခေါ်တာကိုနော်ပြီးသွားတဲ့အခါကျတော့ဗာလဲပြီးတယ်ပေါ့အခုလည်းဒီနေရာမှာရုပ်တင်တန်နေဖြစ်တယ်ဖြစ်ပြီးတော့ပြတ်တယ်မပြတ်ခင်တည်နေတယ်ဖြစ်တာကဇာတိပြတ်တာကမရဏမပြတ်ခင်တည်နေတာကဇရာဒီလိုမလားဒီတော့မြတ်စွာဘုရားသခင်ကရမရကြီးဟောယမိုက်ပါဠိတော်ဒီမှာဆိုလို့ရှိရင်ဩပါဩပိသတိនិရောဇတိဖြစ်တယ်ပြတ်တယ်ဖြစ်တယ်ပြတ်တယ်ဒါပဲဟောတယ်ဒါပေမဲ့လို့လည်းပဲတကယ်တမ်းမိမိတို့ရဲ့တတ္တမှာဖြစ်တာနဲ့ပြတ်တာကြားမှာမပြတ်ခင်တည်တက်မှုအခိုက်အတန့်ကလေးမရှိဘူးလားရှိအရာလေးကိုကြည့်ပြီးတော့တိကာဆရာမြတ်ကထိခဏထိအခိုက်တက်ရည်နေတယ်ဆိုပြီးတော့ထိခဏကိုတမပေးထားတာဟုတ်တယ်မလားမြတ်စွာဘုရားသခင်ကရောင်မြတ်ကြီးကလည်းဇာတိဇရာမရဏလို့ဒီလိုသုံးမျိုးဟောထားတဲ့အခါကျတော့အော်ထိခဏသည်ဇရာနဲ့တူတယ်ဥပခဏသည်ဇာတိနဲ့တူတယ်ပြတ်တဲ့ဘေခဏသည်မရဏနဲ့တူတယ်ဆိုပြီးတော့ဥပထိပင်ဆိုပြီးစိတ္တခဏ၃ချက်အပြည့်တမှာဆရာများကမပြောဘူးလားပြောခဲ့လားပြောခဲ့ပါလေနော်တကယ်ကောင်းပြီဒါဖြစ်လို့ရှိရင်ဒီနေရာမှာဇာတိရှိတယ်သရာရှိတယ်မရဏရှိတယ်ဇာတိသရာကလောကသံမုဒ္ဓိပညာအနေနဲ့ပြောတော့ပရိသဏိနေတာကိုပြောတာပရမတ်နည်းနဲ့ကြည့်လိုက်တဲ့အခါကျတော့ရုပ်တွေနာမ်တွေဖြစ်တာဒီဇာတိဟုတ်တယ်မလားရုပ်တွေနာမ်တွေဖြစ်တာဒီသာတိသဘောပါတယ်နော်ဒီလိုတော့ဇရာနဲ့လောကသမုဒိပညာအဖြစ်ဘယ်လိုဟောဇရာလို့ခေါ်လဲအိုရာကိုဇရာလို့ခေါ်ရင့်သွားတာဇရာ โอมะสระหมูเนาะมโอได้เป็นแม้ยินอาราดิสระยินเจ็ดตัวอาราดิสระถ้ากะโลกตมุนิปัญญาเนี่ยပြောတာปรมัตถ์เนี่ยပြောတော့ဘယ်လိုပြောမလဲယုတ်တရားနတ်တရားတွေမပြတ်ခင်တည်တံ့နေတာဒီစရာปรมัตถ์စဖြစ်တာကဇာတိမပြတ်ခင်တည်တံ့နေတာကပြတ်သွားတာကမရဏဒီတော့ဇာတိအခက်ကလားဟာယုတ်တွေဖြစ်တန်းဖြစ်တန်းဇာတိပဲနာနေဖြစ်တန်းဖြစ်တန်းဇာတိပဲဥပပတ္တိဘဝနဲ့ကြတော့မတူတတ်ဘူးเนาะဥပပတ္တိဘဝလည်းဖြစ်တာပဲဖြစ်တာဒီဥပပတ္တိဘဝပဲဒါပေမဲ့ဥပပတ္တိဘဝကြတော့ပရိသန္ဓေခါကာလမှာပရိသန္ဓေခိုက်တတ်မှာပရမအောင်ဖြစ်တာဒီဥပပတ္တိဘဝပရမအောင်ဖြစ်တာဗာလဲပရိသန္ဓေစိတ်ပရိသန္ဓေစတ္တသိက်တို့ပရိသန္ဓေယုတ်အဲ့ဒါဒီဥပပတ္တိဘဝဒီလိုမလားနောက်ပိုင်းဖြစ်တဲ့စိတ်တွေနဲ့ဆိုင်လားဆိုင်ဇာတိကပရိသန္ဓေကနေပြီးတော့ဟိုသုတိစိတ်ရတိဖြစ်တာမှန်သမျှဗာလဲဇာတိဥပပတ္တိဘဝကြတော့တဘဝလုံးနဲ့ဆိုင်လားဘယ်ချိန်နဲ့ပဲဆိုင်တော့ပရိသန္ဓေနေဆက်ကာလဥပ္ပတိပင်ဟောသူကြတော့ချိန်နဲ့ပင်ပါလာပြီဟုတ်တယ်မလားပရိသန္ဓေနေဆက်ကာလပရိသန္ဓေစိတ်ဆိုတဲ့ဥပ္ပတိပင်ပရိသန္ဓေစိတ်နဲ့ရှင်တွဲပြီးတော့ဖြစ်နေတဲ့စေတသိက်တွဲရဲ့ဥပ္ပတိပင်သူတို့ရဲ့မြရားဖြစ်တဲ့ကတ္တတာရုပ်ဆိုတဲ့ကမ္မဇာရုပ်ဆိုတဲ့ဥပ္ပတိပင်ပရမအဆုံးဖြစ်တဲ့ဥပ္ပတိပင်သည်ပါရလေဥပပတ္တိဘဝရှင်းအောင်မှတော့ယုတ်တဲ့နာနေဖြစ်တိုင်းဖြစ်တိုင်းဖြစ်တာဒီပါတော့ဇာတိပရမအဆုံးဖြစ်တဲ့ယုံနံတို့ရဲ့ဥပတ္တိပင်သည်ဥပပတ္တိဘဝဒီလိုမလားအဲဒါကြောင့်ဥပပတ္တိဘဝဒီတခြားနဲ့တူးနေတာလားဇာတိနဲ့တူးနေထပ်တူထပ်များမဟုတ်ပေမဲ့တူတယ်လို့ပဲပြောလို့ရတာပဲဒါကြောင့်မလို့ဘဝဒီဘယ်နှမျိုးရှိသလဲမင်းဘဝက2မျိုးဘာဘဝတွေတော့ကမ္မဘဝရဲ့ဥပပတ္တိဘဝရေမြတ်စွာဘုရားသခင်ကတော်မြတ်ကြီးကနှစ်မျိုးခွဲမဟုတ်ပါဘူးဥပါရဏပစ္စယဘောဘဝပစ္စယဇာတိအဘိဓမ္မာဆရာများကနေပြီးတော့ဒီနေရာမှာခွဲပြလိုက်တယ်ကမ္မဘဝပစ္စယဥပါရဏပစ္စယဥပါရဏဒီဟုသောအကြောင်းတရားကြောင့်ဘောကမ္မဘဝလည်းဖြစ်တယ်ဥပပတ္တိဘဝလည်းဖြစ်တယ်ဟုတ်ရလားဥပါဒံကြောင့်ဘဝဘယ်နှမျိုးဖြစ်ဘဝတွေဖြစ်တော့ကမ္မဘဝရဲ့ဥပပတ္တိဘဝနှမျိုးဖြစ်ပါတယ်တဲ့ဒါကြောင့်မလို့ကမ္မဘဝပစ္စယဘဝလို့ဒီလိုပြောလိုက်ပါတဲ့ဟုတ်ရလားကမ္မဘဝပစ္စယဥပါရဏပစ္စယဥပါရဏဒီဟုသောအကြောင်းတရားကြောင့်ဘဝကမ္မဘဝလည်းဖြစ်တယ်ဥပပတ္တိဘဝလည်းဖြစ်တယ်ဒါပေမဲ့ဘဝနဲ့ဇာတိအကုသအဆက်ကြတော့ဘဝပစ္စယဘာဘဝကိုပဲယူမလဲကမ္မဘဝပဲယူဘာဘဝပဲယူဥပပတ္တိဘဝယူလို့မရတော့ဘူးဘာဖြစ်လို့တော့ဥပပတ္တိဘဝဒီဘာနဲ့တူဇာတိနဲ့တူသွားတော့တခြားပို့ပေးလိုက်တာလားဇာတိနာပို့ပေးလိုက်ဇာတိနာပို့ပေးလိုက်နံပါတ်လေးကွက်ထဲရောက်သွားပြီပရိသတ်သမုပ္ပါဇဝိုင်းမှာကြည့်နော်ဟုတ်တယ်မလားဥပပတ္တိဘဝဘယ်ထဲရောက်သွားတော့နံပါတ်လေးကွက်ထဲရောက်သွားပြီဘယ်နာပို့ထားတော့ဘလုံးနဲ့တူလို့တော့ဇာတိနဲ့တူလို့ဒါကြောင့်မလို့ဘဝပစ္စယဥပပတ္တိဘဝကြောင့်ဇာတိဖြစ်တယ်ဆိုရင်တဘာဝမကြဘူးเนาะဥပပတ္တိဘဝကြောင့်ဇာတိဖြစ်ပါတယ်ဆိုရင်တဘာဝကြပါမယ်ဥပပတ္တိဘဝကလည်းပရိသန္ဓေဇာတိကလည်းပရိသန္ဓေပရိသန္ဓေကြောင့်ပရိသန္ဓေဖြစ်တယ်ဖြစ်ပါလားဒီလိုပြောလို့ရပါမလားဒီတော့ဘယ်လိုပြောရမလဲကမ္မဘဝပစ္စယကမ္မဘဝဆိုတဲ့အကြောင်းဘဝကြောင့်ဇာတိဇာတိဆိုတဲ့ဥပပတ္တိဘဝနဲ့ဇာတိတရားနှစ်ပါးဖြစ်ပါတယ်ဒါပေမဲ့ဇာတိလို့ပြောလိုက်ရင်ပြီးတာပဲမဟုတ်လားကမ္မဘဝပစ္စယကမ္မဘဝဆိုတဲ့အကြောင်းတရားကြောင့်ဇာတိဇာတိဆိုတဲ့ဂျိုးတရားဖြစ်ပါတယ်ဇာတိဇာတိဆိုတဲ့ပရိသန္ဓေဖြစ်ပါတယ်နော်ပြန်ပြောမယ်နော်ဥပါရဏပစ္စယဥပါရဏဒီဥတော်အကြောင်းတရားကြောင့်ပါတယ်ဖြစ်ကမ္မဘဝနဲ့ဥပပတ္တိဘဝနှစ်မျိုးလုံးဖြစ်တယ်လို့မှတ်သိကြလားဥပါရတိဟုသောအကြောင်းတရားကြောင့်ဘဝဘယ်နှမျိုးဖြစ်နှစ်မျိုးဖြစ်တယ်တဲ့နှစ်မျိုးဖြစ်တယ်တကယ်တမ်းပြောကြဆိုဆိုရင်ကမ္မဘဝကြောင့်ဥပပတ္တိဘဝဖြစ်တယ်ဥပပတ္တိဘဝကြောင့်အဲကမ္မဘဝကြောင့်ဥပပတ္တိဥပါရကြောင့်ကမ္မဘဝဖြစ်တယ်ကမ္မဘဝကြောင့်ဥပပတ္တိဘဝနဲ့ဇာတိဖြစ်တယ်ဇာတိကြကြပြောရင်ဒီလိုပဲပြောရမှာပဲဟုတ်တယ်မလားဥပါရကြောင့်က မ္မဘဝဖြစ်တယ်ကမ္မဘဝကြောင့်ဇာတိနဲ့ဥပပတ္တိဘဝဖြစ်တယ်သို့တော့ဥပပတ္တိဘဝကိုလည်းဘဝထဲမှာထည့်ပြီးတော့မောဘူးလားဟောတာဘဝထဲမှာထည့်ပြီးတော့ဟောတာလည်းမှန်တယ်ကံရဲ့အကျိုးတရားအဆက်ဆက်လည်းမှန်တယ်ဒါကြောင့်မလို့အကျိုးတရားတစ်ဆင့်ကျော်နေပြီမဲ့လို့လည်းပဲကံရဲ့အကျိုးအဖြစ်နဲ့ဥပါဒရဲ့အကျိုးတရားအဖြစ်နဲ့ပဲပြောလိုက်ပါတော့တဲ့နော်ဘုန်းကြီးတို့ပရိသတ်တွေအဖေကသားကမွေးတဲ့မျိုးကိုသားလို့ပဲခေါ်ကြတယ်လို့ပေါ့ဟုတ်တယ်မလားအဖေရဲ့အဖေကိုအဖေလို့ခေါ်ကြတယ်လို့ပေါ့အဖေကြီးလို့မခေါ်ဘူးလားခေါ်လားခေါ်လို့ရတယ်မလားအမေရဲ့အမေကိုလည်းအမေကြီးလို့မခေါ်ဘူးလားခေါ်လားအဲ့ဒီလိုပဲနော်ဥပပတ္တိဘဝရဲ့အကြောင်းဒီကမ္မဘဝကမ္မဘဝရဲ့အကြောင်းဒီဥပါဒံဒါပေမဲ့လို့လည်းပဲဥပပတ္တိဘဝရဲ့အကြောင်းဒီဥပါဒံဖြစ်ပါတယ်လို့လည်းပဲပြောလို့မရဘူးလားရဥပါဒံကြောင့်ကမ္မဘဝဖြစ်တယ်လို့ဥပါဒံကြောင့်ဥပပတ္တိဘဝဖြစ်တယ်လို့လည်းပဲပြောလို့မရဘူးလားရအကြောင်းရဲ့အကြောင်းဟာအကြောင်းပါပဲတဲ့ဒါခေါင်းကြီးတို့စားရမှာဒီလိုဆိုတယ်နော်အဲ့ဒါကြောင့်မလို့ကြက်ပြန်ပြောမယ်ဥပါဒနာပစ္စယဥပါဒံဆိုတဲ့အကြောင်းတရားကြောင့်ဘာတွေဖြစ်ကမ္မဘဝနဲ့ဥပပတ္တိဘဝဖြစ်တယ်ကမ္မဘဝပစ္စယကမ္မဘဝဆိုတဲ့အကြောင်းတရားကြောင့်ဘာတွေဖြစ်အဲဇာတိဖြစ်တယ်ဒီလိုမလားဇာတိဖြစ်ပါတယ်အဲ့ဒီဇာတိဆိုတဲ့အကြောင်းတရားကြောင့်ဘာတွေဖြစ်တော့ဒါပဲလားဒုက္ခပရိဒေဝဒုက္ခဒေါမနတဥပါယသာဇာတိသရတရားလားခန္ဓာ၅ပါးလားခန္ဓာ၅ပါးလို့ရထားလို့ဥရတာဘောဒါကျိုးသက်မလားခန္ဓာ၅ပါးရထားလို့သိရတာဘောနာကျင်တရားဒီနေရာမှာမထည့်ဘူးမထည့်လည်းပါတယ်လို့မှတ်ပေါ့ဘာဖြစ်လို့တော့မထည့်တယ်လဲလို့ဆိုတော့နာကျင်တရားဟာလည်းပဲတတ္တဝအတိုင်းမှာရသိရတဲ့တရားဟုတ်ရလားတတ္တဝါတွေမှာနာကျင်တရားမတွေ့ဘူးတဲ့တချို့တချို့တတ္တဝါတွေမှာနာကျင်တရားမထင်ရှားဘူးတဲ့ဟုတ်တယ်မလား။ဩခြင်းနဲ့သိခြင်းမထင်ရှားတော့နာကျင်တရားမထင်ရှားဘူး။ဒါကြောင့်တတ္တဝါအားလုံးမှာမထင်ရှားတဲ့အတွက်နာကျင်တရားကိုထက်မထားဘူး။နော်။ကောင်းပြီ။ဇာတိဆိုတဲ့အကြောင်းတရားကြောင့်သရာဖြစ်တယ်။ဩတယ်။ဘာကြောင့်ဩခြင်းတရားတွေ့တော့အဲခန္ဓာ၅ပါးရတယ်ဘုန်းတော်ပရိသတ်တွေကိုဥခြင်းတရားမတွေ့ဘူးလားတွေ့ဘာဖြစ်လို့ဩတာတော့ခန္ဓာ၅ပါးရထားရင်ဥခြင်းတရားတွေ့မှာပဲဟုတ်တယ်မလားယနေ့သေးတယ်ဘာဖြစ်လို့သေတော့ခန္ဓာ၅ပါးရလို့သေတာခန္ဓာ၅ပါးသာမရရင်ဘယ်လို့မှမသေးဘူးမသေးခြင်းဘာလို့မလဲခန္ဓာ၅ပါးမရရှင်းရှင်းလေးပဲဟုတ်တယ်မလားခရင်ဘုန်းတော်ပရိသတ်တွေသေခြင်းလားမသေခြင်းဘူးလားမသေခြင်းဘာလို့မလဲခန္ဓာ၅ပါးမရလို့ဩခြင်းလားမဩခြင်းဘူးလားမဩခြင်းဘာလို့မလဲခန္ဓာငါးပါးမရအောင်လို့ဆေးကောင်းဝါးကောင်းမှုဝဲနေရုံနဲ့မလုံလောက်ဘူးဟုတ်တယ်မလားတကယ်တော့အိုခြင်းပါဘူးဆိုရင်ဘာလို့ခန္ဓာငါးပါးမရအောင်တာလို့ဘာနဲ့လို့ဉာဏ်နဲ့လို့မဂ်ကဉာဏ်နဲ့လို့ဒီလိုမလားအဲ့ဒါမဂ်ကဉာဏ်နဲ့ကြိုးစားဖို့တော့သတိမရကြဘဲနဲ့ဟိုဆေးဝါးဒီဆေးဝါးတွေမှုဝဲနေလို့တော့လည်းကားပဲဟုတ်တယ်မလားအဲ့ဒါကြောင့်အိုခြင်းတရားဘာကြောင့်တွေ့သိခြင်းတရားဘာကြောင့်တွေ့ထိုနေ့တည်းသာပဲတောကဆိုတဲ့ဆိုရင်ချင်းဘာဖြစ်လို့ဖြစ်ရတာတော့ခန္ဓာ၅ပါးရလို့ဆိုရင်နေရတာခန္ဓာ၅ပါးသာမရှိရင်ဆိုရင်ချင်းတည်းရတွေးပါမလားတွေးပါဘူးခင်ဗျာ။ဩသားတဲ့ပူပန်ဆိုရင်ရသမီးတဲ့ပူပန်ဆိုရင်ဇနီးခင်ပွန်းတဲ့ပူပန်ဆိုရင်နေရတယ်ဆိုတာတခြားကြောင့်လားခန္ဓာ၅ပါးရှိလို့ကိုယ်ခန္ဓာရှိတော့ကိုယ်ခန္ဓာအတွက်ဆိုရင်ရတာပေါ့။သားခန္ဓာသွားခန္ဓာတော့သားခန္ဓာအတွက်မဆိုရင်ရဘူးလား။သမီးခန္ဓာသွားခန္ဓာတော့သမီးခန္ဓာအတွက်မဆိုရင်ရဘူး။ဇနီးခန္ဓာသွားထန်တာတော့ဇနီးခန္ဓာတော့မစွန့်ရဘူးလားခင်မုန်းခန္ဓာသွားထန်တာတော့ခင်မုန်းခန္ဓာတော့မစွန့်ရဘူးလားစွန့်ရင်ချင်းဆိုတဲ့တော့ကမဖြစ်ချင်ပါဘူးဆိုရင်ဒီခန္ဓာတွေပြစ်ချသွားတယ်စွန့်ပလားဟုတ်တယ်မလားစွန့်ရင်ချင်းဆိုတဲ့တော့ကမဖြစ်ချင်ရင်မလုပ်ရမယ်ခန္ဓာတွေစွန့်မလားသားအတွက်မစွန့်ရင်ချင်းလောလောလေးသားစွန့်ပလားဒီလိုမလားသားစွန့်မလားဆိုတော့ဘုန်းတော်ပရိသတ်တွေကဟာကိုသားသမီးသူများသွားပြီလို့ဘယ်ဖြစ်မလဲလို့ပြောချင်ပြောမှာပေါ့သားပေါ်မှာตาရတတ်မဲ့နှိမ့်သက်တဲ့တဏှာစွန့်ပလိုက်။သားကတော့ဒီသားပဲပေါ့။သားပေါ်မှာငါသားငါသားလို့စွဲနေတဲ့ဒိဋ္ဌိစွဲစွန့်ပလိုက်။ဒီလိုမလား။သားပေါ်မှာငါသားငါသားလို့စွဲနေတဲ့ဒိဋ္ဌိစွဲဘာလို့ပြရမှာလဲ။စွန့်ပလိုက်။သားပေါ်မှာตาရတတ်မဲ့နှိမ့်သက်တဲ့တဏှာတန်ရောစင်နေစွန့်ပလိုက်။အဲ့ဒါဆိုစိတ်ချမ်းသာတော့မယ်။တော့ကမဖြစ်တော့ဘူး။ဟုတ်တယ်မလား။အဲ့ဒါကြောင့်သားစွန့်ဆိုပေးမယ်လို့လည်းပဲတကယ်တမ်းကျတော့သားစွန့်ရမှာလားတဏှာစွန့်ရမှာလား။သားဆုံးမလားဒိဋ္ဌိဆုံးရမှာ တဏှာနဲ့ဒိဋ္ဌိဆုံးဒီလိုမလားတဏှာနဲ့ဒိဋ္ဌိဆုံးရင်လုံလောက်တော့ဖြစ်သွားတာပါပဲတဏှာနဲ့ဒိဋ္ဌိဆုံးရင်ဝိဇ္ဇာကိုဆုံးမိတာမဖြစ်ဘူးလားဖြစ်အဲ့ဒါကြောင့်မလို့သဆုံးဆိုပေမဲ့ဘာဆုံးရမှာလဲတဏှာနဲ့ဒိဋ္ဌိဆုံးမှာနော်သမီးဆုံးဆိုပေမဲ့တကယ်တော့ဘာဆုံးရမှာလဲတဏှာနဲ့ဒိဋ္ဌိဆုံးမှာနောက်ဆုံးကိုယ်ခန္ဓာကြီးကိုဆုံးဆိုပေမဲ့လို့လည်းပဲတကယ်တော့ဘာဆုံးရမှာလဲတဏှာနဲ့ဒိဋ္ဌိဆုံးမှာဘုရားယန္တာပုဂ္ဂိုလ်များခန္ဓာကြီးမရှိဘူးလားရှိသေးလားရှိပါဘူးဘုရားညာနာပုဂ္ဂိုလ်များလည်းဒီခန္ဓာကြီးခန္ဓာရဲ့ဝန်တော့ဝန်ဘိုးကြီးတဲဆောင်နေကြရတာပဲဒါပေမဲ့တို့သောကပရိဒီဝါဖြစ်ရလားမဖြစ်ပါဘူးအေးစေးစေးပါပဲဟုတ်တယ်မလားအေးစေးစေးပါပဲမကြမ်းမမဖြစ်တော့လည်းမကြမ်းမမကုရုံပဲဘာမှပူပန်သောကမဖြစ်ဘူးအေးဟောဒီခန္ဓာကြီးစွန့်ပြရတော့မယ်သေဆုံးခြင်းဆိုတဲ့ပရိနိဗ္ဗာန်နဲ့တွေ့တော့မယ်ဆိုလည်းအေးစေးစေးပရိနိဗ္ဗာန်ဆံသွားတာပဲဟုတ်တယ်မလားမတည်ခြင်းလို့ပူပန်သောကရောက်နေတယ်မရှိရလားသားတဲ့ဘုရားလည်းမရှိသမီးတဲ့ဘုရားလည
်း
ဇနီးခင်မွန်းတဲ့ဘုရားလည
်
းကိုယ်ခန္ဓာအတွက်ကိုယ်ပူတာတော့ရှိရလ
ား
ဘာဖြစ်လို့မရှိတော့တဏှာနဲ့ဒိဋ္ဌိစွန့်ထားလို့ဘုန်းတော်ပရိသတ်တွေယနေ့ပူပန်နေရတာဘာရှိလို့တော့တဏှာနဲ့ဒိဋ္ဌိရှိနေပူပန်နေရတာပဲဟုတ်တယ်မလားဇနီးမရှိခင်မွန်းမရှိသားမရှိသမီးမရှိတရားထဲပင်နေလင့်ကစားမပူပန်ရဘူးလားပူပန်နေရမှာဘယ်ဘုံမှာတဏှာတိတိဖြစ်နေလို့တော့ကိုယ်ခန္ဓာဘုံမှာကိုယ်တဏှာတိတိဖြစ်နေရင်ဒါမရှိလဲပူနေရတာပဲသမီးမရှိလဲဇနီးမရှိလဲခင်ပွန်းမရှိလဲပူနေရတာပဲတရားထဲနေအေးပါတယ်ဆိုပေမဲ့လို့လည်းပဲအဲ့ဒီအေးတာဒီရုံရုံအေးတာမဟုတ်ဘူးဒါအဲဇနီးခင်ပွန်းအဲဒါသမီးဇနီးခင်ပွန်းမရှိပေမဲ့လို့လည်းပဲတဏှာဒိဋ္ဌိသာမစွန့်နိုင်ကြဘူးဆိုရင်တဲ့ရေအိုးအောက်ကခွေထားတဲ့ကရုတ်ခွေအေးနေတယ်လို့ပါပဲဟုတ်တယ်မလားရေအိုးမှာကရုတ်ခွေလေးတွေမရှိဘူးလားရှိမေးဘူးလားအေးလားရိုးရိုးအေးတာလားအေးပြီးဆွေးသွားတယ်အေးပြီးဆွေးသွားတာအဲ့ဒါကြောင့်တဏှာတိတိမစွန့်နိုင်တော့တယောက်ထက်နေပြီမဲ့လို့လဲအေးတယ်လို့မထင်နဲ့အေးပြီးဆွေးသွားမှာပဲဒီလိုမလားအဲ့ဒါကြောင့်မလို့ဘုန်းကြီးတော်ပရိသတ်ကြီးအဓိကကတော့တဏှာတိတိစွန့်မှုပဲနော်ဟာသာသမီးမရှိအေးတာပဲမဟုတ်ဘူးခန္ဓာရှိရင်ပူနေရတာတဏ္ဍာဒိဋ္ဌိရှိရင်ပူနေရတာပဲဟုတ်တယ်မလားသာသမီမရှိအေးတာပဲဇနီးမရှိအေးတာပဲခင်မွန်းမရှိအေးတာပဲတယောက်တည်းနေအေးတာပဲဆိုပေမဲ့တဏ္ဍာဒိဋ္ဌိရှိနေဘယ်တော့မှမအေးဘူးဘုန်းကြီးတို့ပရိသတ်တွေနော်တဏ္ဍာဒိဋ္ဌိရှိရင်အရာထက်နေတဲ့ဘုန်းကြီးတို့ဒကာကြီးတွေကမာကြီးတွေသာထားဟုတ်တယ်မလားသာသနာ့ဘောင်ဝင်ရောက်နေတဲ့တန်ခါတော်ရှင်မြတ်တွေသီလရှင်တွေတော်မှာတဏ္ဍာဒိဋ္ဌိရှိနေဘယ်တော့မှမအေးဘူးတနေ့တနေ့ပူနေရတာပဲ။ဘာရှိတော့တဏှာဒိဋ္ဌိရှိလို့ဒီတော့သောကပရိဒိဝတကယ်ငြင်းငြင်ပါတယ်ဆိုရင်ပထမအဆင့်အနေနဲ့ဘာဆင့်အောင်လုပ်ရမှာလဲ။တဏှာဒိဋ္ဌိမရှိအောင်လုပ်။ဟုတ်တယ်မလား။တဏှာဒိဋ္ဌိငြင်းသွားမယ်ဆိုရင်မအေးဘူးလားအေးသွား။ဒုတိယအဆင့်အနေနဲ့ဟောဒီခန္ဓာကြီးမရအောင်လုပ်။ဒုတိယအဆင့်အနေနဲ့ဘာလဲ။ခန္ဓာကြီးမရဘူးမရမရှိတော့ဘူးဆိုရင်တကယ်အငြိမ့်ကြအစစ်မှမငြိမ့်ဘူးလားငြိမ့်ပါခန္ဓာကြီးရှိနေတော့ကငြိမ့်တယ်ဆိုတာသာဥပါရိသေတနိဗ္ဗာန်ဓာတ်ဟုတ်တယ်မလားခန္ဓာကြီးရှိနေတော့ကငြိမ့်တယ်ဆိုတာကဘာလဲသာဥပါရိသေတနိဗ္ဗာန်ဓာတ်ခန္ဓာမရှိဘဲငြိမ့်သွားတော့မှအနုပါရိသေတနိဗ္ဗာန်ဓာတ်ရသွားတာကိုဟုတ်တယ်မလားအဲဒါကြောင့်မလို့ဘာရဟဝိပစ္စခန္ဓာဘာရဟရောစပုဂ္ဂလောဘာရဟရဒုက္ခလောကေဘာရနိခေပနဒုက္ခခန္ဓာ၅ပါးကြီးရထားခြင်းသည်တခြားလားဝန်တော်ဝန်ဘိုးကြီးလားသာသမီးဇနီးခင်မွန်းကမှဝန်တော်ဝန်ဘိုးလို့မထင်နဲ့ကိုယ်ခန္ဓာရှိထားလဲဘာလဲလဲဝန်တော်ဝန်ဘိုးပဲတနေ့တနေ့ဒီခန္ဓာနဲ့ပတ်သက်ပြီးတော့ပြည့်စုံရွေးရနေရတာဆောင်ရွက်နေရတာအမောပဲမဟုတ်လားတခြားကြောင့်လားဝန်တော်ဝန်ဘိုးကြီးလားဘာရာဝိပိစ္ဆခန္ဓာခန္ဓာ၅ပါးကြီးတယ်ဝန်တော်ဝန်ဘိုးကြီးပါဘာရာဟာရောစပုဂ္ဂလောခန္ဓာ၅ပါးလက်ခံထားတဲ့ပုဂ္ဂိုလ်တွေဝန်တော်ဝန်ဘိုးကြီးကိုလက်ခံထားတဲ့ပုဂ္ဂိုလ်နဲ့တူပါတယ်ဟုတ်လားခန္ဓာ၅ပါးလက်ခံထားတဲ့ပုဂ္ဂိုလ်ဒီဘာနဲ့တူလဲဘုန်းတော်ဘုန်းကြီးကိုလက်ခံထားတာနဲ့တူတာပဲဟုတ်လားဘုန်းတော်ဘုန်းကြီးကိုလက်ခံထားတာနဲ့တူပါတယ်ဘာရဒါနဒုက္ခလောကီခန္ဓာ၅ပါးရထားခြင်းဒီခန္ဓာ၅ပါးကိုရအောင်ကြိုးစားခြင်းဒီဒုက္ခရအောင်ကြိုးစားခြင်းပါပဲဘာဖြစ်လို့တော့ခန္ဓာ၅ပါးကြီးဒီတခြားလားဒုက္ခခန္ဓာ၅ပါးရထားရလာခြင်းဒီတခြားလားဒုက္ခလားဒုက္ခဒီတော့ခန္ဓာ၅ပါးရအောင်ကြိုးစားခြင်းဒီတခြားကြိုးစားရလားဒုက္ခရအောင်ကြိုးစားနေတာအလူတံလေးပြုလိုက်ခန္ဓာ၅ပါးရအောင်ကြိုးစားလိုက်ဘာရအောင်ကြိုးစားနေတာလဲဒုက္ခရအောင်ကြိုးစား အလုပ်တန်းလေးပြုလိုက်လက်ပြင်းလိုက်စီစဉ်ခံစားရအောင်ကြိုးစားလိုက်ဘာတွေကြိုးစားနေတာတော့ဒုက္ခရအောင်ကြိုးစားနေတယ်ဒီလိုမလားအဲ့ဒါကြောင့်မလို့လူပုံရလဲဒုက္ခသစ္စာပဲနတ်ပုံရလဲဒုက္ခသစ္စာပဲဒါကြောင့်ကိုယ်တော်များပြုတော့မယ်ဆိုရင်လူချမ်းသာနဲ့ချမ်းသာဆုတောင်းပြီးဘယ်တော့မှမပြုတ်ပါနဲ့လူချမ်းသာနဲ့ချမ်းသာရရင်ဘာသစ္စာရတာတော့လူချမ်းသာနဲ့ချမ်းသာဆိုတဲ့ဒုက္ခသစ္စာအဲ့ဒီဒုက္ခသစ္စာမှလို့ရဖြစ်တဲ့နိဗ္ဗာန်ချမ်းသာရရပါလို့ဤဆိုပြီးတော့စိတ်ကြည်မှတဏှိတံချဆုံးဖြတ်ပြီးတော့ကုသိုလ်ပြုရင်ဒုက္ခချုပ်ရနိဗ္ဗာန်ကိုမရောက်ဘူးလားရောက်ပါပါအဲ့ဒါတော့မှမဟုတ်လို့လူချမ်းသာနဲ့ချမ်းသာရခြင်းပါလေဆိုရင်တခြားဆုတောင်းယူတာလားဒုက္ခဆုတောင်းယူတာပါပါဘာဖြစ်လို့တော့လူချမ်းသာနဲ့ချမ်းသာတဲ့ဒီခန္ဓာ၅ပါးကြီးဒီပြင်တခြားလားဒုက္ခပါပါအာရဒနာဒုက္ခလောကီခန္ဓာ၅ပါးရထားခြင်းဒီဒုက္ခဘာရနေခမနာဒုက္ခခန္ဓာ၅ပါးဆွတ်လွတ်လိုက်ရခြင်းဒီတခြားလားချမ်းသာချမ်းသာပရိနိဗ္ဗာန်စံလို့ဆုံးလွတ်လိုက်ရတာကလည်းချမ်းသာပရိနိဗ္ဗာန်မဆန့်သိရင်တော့မှဒီခန္ဓာနဲ့ပတ်သက်လို့တဏှာနဲ့ဒိဋ္ဌိဆုံးလွတ်လိုက်ရရင်ကိုပဲချမ်းသာစေချမ်းသာမှာမတွေ့ဘူးလားတွေ့ဒီလိုဖုန်းတော့ပရိသတ်တွေယနေ့တကယ်တော့သောကပရိဒိဝမိတွေတောက်လောင်မှုကင်းပြီးတော့ချမ်းသာစေချမ်းသာမှာတွေ့ခြင်းပါတယ်ဆိုရင်ချမ်းသာစေချမ်းသာမှာရခြင်းပါတယ်ဆိုရင်ဟောဒီခန္ဓာ၅ပါးအပေါ်မှာတရားတက်မဲ့နေတဲ့တဏှာကိုဆုံးဆောင်းနိုင်ရလားเออฉันตาတော့ฉันตาขึ้นมาแล้วขันธ์5บาสมมุติจ้ะတော့ตนาเนี่ยสมมุติจ้ะတော့ไม่เหลือละบาปูบ่ฮล่ะฉันตาราก็တော့ไม่ฉันตาขึ้นมุล่ะฉันตาขึ้นล่ะฉันญาตาตาไม่ขึ้นมุล่ะนี่ขึ้นล่ะนี่ขึ้นเนี่ยฉันญาตาตานี่ขึ้นเนี่ยถ้าเป็นมหริขันธ์5บาจิตนาทิฏฐินี่สมมาสรแล้วขอจุษายอมไม่ရှိတယ်ไม่สนได้ปูเข้าใจมั้ยล่ะมหริขันธ์5บาจิปอมาตายาตัดแม่นี่แต่ตนาไม่สนได้ยินချမ်းသာစေချမ်းသာမှာတွေးပါမလားငါကောငါဟာငါ့အစားစရဒိဋ္ဌိမစွန့်နိုင်ရင်ချမ်းသာစေချမ်းသာမှာတွေးပါမလားသာသမီတွေဒုက္ခများတယ်ဆိုအကုန်မောင်းထုတ်ခန္ဓာပေါ်မှာဆွဲတဲ့တဏှာရှင်းနေမချမ်းသာသေးဘူးဒီလိုမလားအာဇနီးခင်မောနဲ့နေရတာဒုက္ခများတယ်ဇနီးမရှိသခင်မောမရှိဘဲနဲ့နေရင်ကောင်းတယ်ဆိုပြီးတော့ဒီတိုင်းပဲနေကြည့်ခန္ဓာပေါ်မှာဆွဲတဲ့တဏှာဒိဋ္ဌိရှိနေရင်မချမ်းသာသေးပါဘူးဘုန်းကြီးတို့ပြိတ္တတွေသောကတွေဖြစ်နေအောင်ပါပဲပရိဒေဝါတွေဖြစ်နေအောင်ပါပဲဒုက္ခတွေဖြစ်အောင်ပါပဲတော့ဒေါမနတာတွေဖြစ်အောင်ပါဥပါယတာတွေဒီတရားတွေဖြစ်တာတခြားကြောင့်ဖြစ်တာလားခန္ဓာရှိလို့ဖြစ်တာတခြားရဲ့ကျိုးဆက်လားခန္ဓာရဲ့ကျိုးဆက်လားအဲ့ဒါကြောင့်ဇာတိပစ္စယဇရာလည်းပါတယ်မရဏလည်းပြီးတော့ကောသောကလည်းပါတယ်ပရိဒေဝါလည်းပါတယ်ဒုက္ခလည်းပါတယ်ဒေါမနတာလည်းပါတယ်ဥပါယတာလည်းပါခန္ဓာ5ပါးရှိလို့ရလာတဲ့ဒုက္ခဘယ်နှမျိုးလဲ9မျိုးပြောချင်တာဘယ်လိုတွေတော့ဇရာမရဏသောကပရိဒေဝဒုက္ခဒေါမနတာဥပါယတာဘယ်နှမျိုးပါလဲဒီထဲမှာမပါပေမဲ့ချက်ပြောမယ်ဆိုဗျာဒီကောချက်ပြောလို့မရဘူးလားရအားလုံးပေါင်းတော့ဘယ်နှမျိုးလဲ10မျိုးတောင်ရှိတာဒီလိုမလားအဲ့ဒါကြောင့်ဇာတိဆိုတဲ့ခန္ဓာ၅ပါးရလာမယ်ဆိုရင်ဘုမေနာမဲ့သိမယ်သောကပရိဒေဝဒုက္ခဓမ္မနတာဥပါယတာတွင်နဲ့တွေ့မယ်ဒီတရားအားလုံးနေဒီချားရဲ့အကျိုးဆက်လားဇာတိရဲ့အကျိုးဆက်မှန်တာတော့ဘယ်လိုရဲ့အကျိုးဆက်တော့တချို့တချို့ကထင်နေတတ်တယ်ဇာတိဖြစ်စရာသရမရဏသရမရဏကြောင့်သောကပရိဒေဝဖြစ်တယ်ဒီလိုထင်နေတတ်တာကိုဟုတ်တယ်မလားမဟုတ်ဘူးနော်သောကပရိဒေဝဘယ်လိုကြောင့်ဖြစ်ဇာတိကြောင့်ဖြစ်တာသရမရဏလည်းဘယ်လိုကြောင့်ဖြစ်အကျိုးချင်းအတူတူပဲအလုံးပေါင်းတော့ကျိုးဘယ်နှမျိုးလဲ9မျိုးဒီထဲမှာပါတဲ့အတိုင်းပရိစ္ဆာသမုပ္ပါဒ်ပါတဲ့အတိုင်းဘယ်နှမျိုးလဲ9မျိုးပါဘူးအဲဒီ9မျိုးသောအကျိုးတွေထဲမှာသရာနဲ့မရဏအကျိုးတရား2ပါးကတော့တဲ့ဘယ်သူမှရှောင်လို့မရတဲ့အကျိုးတရား2ပါးပါတဲ့ဟုတ်ရဲ့လားဘယ်လိုရှောင်လို့ရတော့ဘုရားယဟန်တာတော့ရှောင်လို့ရရဲ့လားဘုရားရှင်လည်းအိုခြင်းတရားတွေ့တာပဲသိခြင်းတရားလည်းယန္တာတွေလည်းဥချင်းတရားမတွေ့ဘူးလားသိချင်းတရားမတွေ့ဘူးလားဘလို့ရှောင်လို့ရခန္ဓာရရင်ဘလို့မှရှောင်လို့မရဟုတ်တယ်မလားသောကပရိဒေဝဒုက္ခဓမ္မနတာဥပယာသဆိုတဲ့တရား၅မျိုးကြတော့အ ਨੇ ဆုံးအနာဂံဖြစ်သွားရင်ဒီတရားတွေမရှိတော့ဘူးဟုတ်ရလားဘယ်အဆင့်ရောက်သွားရင်အနာဆန်းတဲ့အနာဂံအဆင့်ရောက်သွားရင်သောကပရိဒေဝဒုက္ခဓမ္မနတာဥပယာသ၅မျိုးဖြစ်အောင်မလားမဖြစ်တော့နော်ဘာဖြစ်လို့တော့ဆိုတော့သောကပရိဒေဝဒုက္ခဓမ္မနတာဥပါယတာ၅မျိုးသည်တခြားကြောင့်ဖြစ်တာလားဒေါသရှိလို့ဖြစ်တာ တော့ဒီလိုဆိုတော့ဘုန်းကြီးတို့ပြိတ္တာဒီနေရာမှာလည်းမှတ်သားစရာလေးတခုပေါ်လာတာပေါ့ဒေါသရှိလို့ဒေါကဖြစ်တယ်ဟုတ်ရလားဘာလဲလဲဒေါသမရှိရင်ဒါလည်းမှတ်ထားတော့ဒေါကတွေတိတ်များလာရင်အဲ့ဒီပုဂ္ဂိုလ်ဒီဘာရှိလို့တော့ဒေါသရှိလို့သာမှတ်ဟုတ်တယ်မလားဒေါသကျင်းပြီးတော့ငင်းငင်းချက်ချက်နေတတ်တဲ့ပုဂ္ဂိုလ်ဒေါကမဖြစ်ဘူးဟုတ်ရလားအဲ့တော့ကိုယ့်အိမ်မှာကိုပြန်ကြည့်ပေါ်လေတောကတွေဘလူကများသလဲမေးကြည့်တောကများရင်ဘာပြင်းထန်နေလို့တော့တောကနဲရင်ဘာနဲနေလို့တော့အဲ့ဒီတော့အလကားတက်တဲ့ဒေါသများတဲ့ပုံကိုလို့တော့အထင်မခံရစေနဲ့နေတတ်တယ်လို့နေဟုတ်တယ်မလားတက္ကကြီးတွေတက္ကမကြီးတွေဘလူကဒီကတာပြောရမှာလဲတက္ကမကြီးတွေဒီကတာပြောရမှာဗောနော်ကိုယ်နဲ့ကိုယ်နေတတ်တယ်လို့နေအလကားနေတို့ဒေါသများတဲ့ပုဂ္ဂိုလ်လို့ထင်မခံရစေနဲ့တောကများတာဗာများလို့တော့ပရိဒီဝများတာဗာများလို့တော့ဒေါသများလို့ဒုက္ခဒေါမနတဥပါယတာတွေဖြစ်တာဗာများလို့တော့ဒေါသကင်းရင်တောကလည်းကင်းတယ်ပရိဒီဝလည်းကင်းတယ်ဒုက္ခလည်းကင်းတယ်ဒေါမနတလည်းကင်းတယ်ဥပါယတာလည်းကင်းတယ်ဟုတ်တယ်မလားအဲ့ဒါကြောင့်မလို့အနာဂမ်ိမဲ့နဲ့ဒေါသတရားကိုပယ်ထားတဲ့အခါကျတော့အနာဂါပုဂ္ဂိုလ်များဒေါသရှိသေးလားရှိပါဘူးဒေါသမရှိတော့ဘာတွေกินနေတော့သောကပရိဒေဝဒုက္ခဒေါမနတာဥပါယနာတွေမกินမလားกินနေလားအေးအဲ့ဒီတော့ဆိုရင်အ ਨੇ ဆုံးအနာဂါဖြစ်သွားရင်ကိုပဲတဲ့သောကပရိဒေဝဒုက္ခဒေါမနတာဥပါယနာတရား၅မျိုးမဖြစ်တော့ပါဘူးဒီတော့ဉာဏ်နာဖြစ်ရင်ပူတော်မှာငြိမ့်တာပေါ့ဟုတ်တယ်မလားအဲ့ဒီတော့ဘုန်းတော်ပရိသတ်တွေခန္ဓာယသောကပရိဒေဝစားတဲ့၅မျိုးဒီဇာတိရဲ့အကျိုးဆိုပေမဲ့လို့လည်းပဲဇာတိရတဲ့ပုဂ္ဂိုလ်တိုင်းသောကဖြစ်သလားမဖြစ်ဘူးလားမဖြစ်ပါဘူးဖြစ်သလားမဖြစ်ဘူးလားဇာတိရတဲ့ပုဂ္ဂိုလ်တိုင်းပရိဒေဝမိတောင်းတော်လားမတောင်းတော်ဘူးလားမတောင်းတော်ပါဘူးဇာတိရတဲ့ပုဂ္ဂိုလ်တိုင်းဒုက္ခဒေါမနတာဥပါယတာတွေ့သလားမတွေ့ဘူးလားဖြစ်သလားမဖြစ်ဘူးလားမဖြစ်ပါဘူးဒီတော့ဇာတိရတဲ့ပုဂ္ဂိုလ်တိုင်းကျင့်တယ်မုန်းချရမယ်အကျိုးလားကျင့်တယ်မုန်းချမရမယ်အကျိုးလားကျင့်သေးမုန်းချမရမယ့်အကျိုးသရာနဲ့မရဏကတော့အဲဇာတိရဲ့ကျင့်နေအကျိုးကသရာနဲ့မရဏကျင့်နေအကျိုးမဟုတ်တာကဒုက္ခပရိဒေဝဒုက္ခဒေါမနတာဥပါယတာအဲ့ဒီလိုဆိုတော့ကျင့်နေရမယ့်အကျိုးတရားနှစ်ပါးကိုပဲတဲ့တတ္တဝါအလုံးနဲ့ပတ်သက်တဲ့တော့တတ္တဝါအလုံးနဲ့ပတ်သက်တဲ့သရာမရဏတရားနှစ်ပါးကိုပဲအင်္ဂါထဲမှာထည့်သွင်းပြီးတော့ရေးတွက်လိုက်ပါတယ်တဲ့တတ္တဝါအလုံးနဲ့မပတ်သက်တဲ့ကျင့်နေရမယ့်အကျိုးမဟုတ်တဲ့သောကပရိဒေဝဒုက္ခဓမ္မနတာဥပါယတာတရား၅မျိုးကိုအင်္ဂါထဲမှာထည့်သွင်းပြီးတော့ရေးတွက်ရလားမတတ်ပါဘူးတဲ့ဒီလိုမှတ်ပေါ့နော်အားလုံးပေါ်လိုက်တော့ပရိစ္ဆသမုပ္ပါဒ်တရားက18ပါးဘယ်နှပါးလဲအဲ့ဒီတရား၅ပါးထဲမှာဘယ်နှပါးနှုတ်၅ပါးနှုတ်ဘဏ္ဍာကျမ်း၃ပါးမှာကျမ်းအဲဒီ၃ပါးထဲမှာသရဏေမရဏပေါင်း၃ပါးဖြစ်တော့၁၂ပါးပြန်ဖြစ်တော့အဲဒီနည်းနဲ့ပရိစ္ဆသမုပ္ပါဒ်တရား၁၂ပါးဖြစ်နေတာဒီလိုမလားဘုရားသန္တရာရှင်မင်းစွာနဲ့ဒုင္ဃာကသဖြစ်သည်များကတတ္တမဟုတ်ဓမ္မထုတ်သောနာယုံနှစ်သိန်းအမြင်လင်းတော့အရင်အဝိဇ္ဇာထုံမဖျား၍သရဏမရဏအဆုံးကြသည်ဓမ္မပြာဘဏ္ဍာလဲ၁၂ပါးဒီလိုနည်းနဲ့သဘောပေါက်ပါဟုတ်တယ်မလားဓမ္မအပြဆနဲ့ပါကိုဤကလူပင်အင်းလင်းနတ်ပဲအထင်လွဲလျက်လူတွေနတ်တွေဆိုပြီးတော့အထင်လွဲပြီးတော့လူလို့နတ်လို့အထင်လွဲလိုက်ပြီဆိုကြတဲ့ကဒိဋ္ဌိမဖြစ်ဘူးလားဖြစ်သွားတဏ္ဍမဖြစ်ဘူးလားဖြစ်သွားလားအဝိဇ္ဇာမဖြစ်ဘူးလားဖြစ်သွားလားဩဒီလိုဆိုတော့ပရိစ္ဆသမုပ္ပါဒ်အကြောင်းတရားတွေပေါက်ဖားလာပြီးတော့ပရိစ္ဆသမုပ္ပါဒ်အကျိုးတရားဟောဒီခန္ဓာ၅ပါးမရဘူးလားရလားအကြောင်းတရားကဘယ်နှပါး၅ပါးဘလိုတွေတော့အဝိဇ္ဇာသင်္ခါရတဏှာဥပါရံကာမဘဝလူပဲနတ်ပဲထင်လွဲလိုက်ပြီးဆိုကြတဲ့ကိုကလူလို့နတ်တို့မြမလို့ထင်လွဲလိုက်ကြတဲ့ကအဲရုပ်တဏ္ဍာရီအကြောင်းသိလို့လားမသိလို့မသိတာကအဝိဇ္ဇာမသိမှုနဲ့ပြလို့အားထုတ်တာကပောကံတရမငါးတရမယောက်ျားမိမအမှတ်နဲ့ခင်နာမင်နာကတဏှာဆွဲလန်းတာကခင်မှုမိမှုဆွဲလန်းမှုတွေနဲ့ဆောင်ရွက်တဲ့အခါကျတော့အကြောင်းတရားဗဏ္ဍမျိုးတွေဖြစ်တော့ဘယ်လိုတွေပါလဲဟေးဒ อีกาลูเป็นอิลิยนะเปอะเถนล้วยละยะอะเถนล้วยละพี่สุกระเดะกะอะจองเตยะพะนะบะဖြစ်သွားတယ်ပါပါပါအရင်၅ပါးဖြစ်သွားတာနဲ့ဒီပိုင်းနဲ့အထင်လွဲလျက်တဝဲလီလီဘုနွယ်စီဤဘုနွယ်စီဆိုတာဘာပြောတာလဲမေးတော့အကျိုးတရားခုနှစ်ပါးဖြစ်ပါပါတရားတွေဖြစ်သွားတော့အကျိုးတရားခုနှစ်ပါးကဘယ်လိုတွေတော့ဝိညာဉ်၊ဉာဏ်၊ယုတ်၊သလ၊ယေရဏ၊ခန္ဓာ၊ဝေဒနာ ဇာတိသရမရဏခွဲပြောရင်၈ပါးပေါင်းပြောရင်9ပါးဒီလိုမလားခွဲပြောရင်၈ပါးပေါင်းပြောရင်ပြန်ပြောဘယ်လိုတွေပါလဲဝိညာဉ်၊ဉာဏ်၊ယုတ်၊သလ၊ယေရဏ၊ခန္ဓာ၊ဝေဒနာ၊ဇာတိသရမရဏဇရာနဲ့မရဏအားလုံးပေါင်းလိုက်တော့ပေါင်းပြောရင်၈ပါး ပရိစ္ဆေသမ္ပန္နီနဲ့ကြတော့ပေါင်းပြောသေးရအတွက်အင်္ဂါဘယ်နှပါးလဲ9ပါးအကြောင်းတရားကဘယ်နှပါး5ပါးအကျိုးတရားကဘယ်နှပါး5ပါးအားလုံးပေါင်းလိုက်တော့ပရိစ္ဆေသမ္ပန္နီကဘယ်နှပါးပါလဲပရိစ္ဆေသမ္ပန္နီက5ပါးမိမိတို့ရဲ့တဏ္ဍာမှာနေ့စဉ်နေ့စဉ်မပြေဘူးလားဖြင့်အတိတ်ရဲ့ပစ္စုပန်ရဲ့အနာဂတ်ရဲ့သရတာကာလနေနဲ့ခွဲပြောလိုက်တာနော်ခွန်းတို့ပရိသတ်တွေဒီလိုမလားကာလသုံးပါး သောမပိစ္ဆောပံအကြောင်းတရားကသောမဒီလိုမလားပိစ္ဆောပံအကျိုးတရားကဘယ်နှပါအနာကအကျိုးတရားကနှစ်ပါအလုံးပေါင်းလိုက်တော့ကာလအနေနဲ့ခွဲကြည့်လိုက်တဲ့အခါကျတော့အတိတ်ကာလမှာဘယ်နှပါရတော့ပိစ္ဆောပံကာလမှာ7ပါရတယ်ဘယ်နှပါရတော့အနာကကာလမှာအလုံးပေါင်းတော့ပရိစ္ဆေသမောပတရားဘယ်နှပါလဲအေးအတိတ်နာကပိဿုပံခွဲပြီးတော့ပြောလို့လားအဲ့ဒီလိုခွဲပြောပေးမယ်လို့လည်းပဲခွဲဟောထားလို့လားခွဲပြောပေးမယ်လို့လည်းပဲတကယ်တော့ကျတော့ခွင်တော်ပရိသတ်တည်းပိဿုပံဘုရားမှာတဏှာဖြစ်တယ်တဏှာဖြစ်ပြီးဆိုကြတဲ့ကတိလို့တဏှာဖြစ်တာလားမတိလို့တဏှာဖြစ်တာလားမတိမှုလည်းမရောက်ဘူးလားရောက်လားလားအဲ့တော့မတိလို့လိုချင်ပါတယ်လိုချင်တော့ဆွဲလမ်းပါတယ်ဘာလဲမတိလို့လိုချင်ပါတယ်လိုချင်တော့ဆွဲလမ်းပါတယ်ဒီလိုမလားသလနဲ့ခါတော့အမထုတ်ဘူးလားအထုတ်လားအထုတ်တော့ကာမဘဝနဲ့လည်းအမထုတ်ဘူးလားသိခါရနဲ့ကောအမထုတ်ဘူးလားအလုံးပေါ်လိုက်တော့ဘယ်နှပါတော့ဒီတော့အတိတ်ရဲ့ပြစ်သက်ပိုင်ရတာဖွဲဟောထားပေမဲ့မိမိတဏ္ဍမှာတကယ်ဖြစ်နေတာကတခြားလားဒီ၅ပါးလားတကယ်ဖြစ်တာ၅ပါးဖြစ်နေတာဟုတ်တယ်မလားတဏ္ဍနဲ့ဥပါဒယူမဲ့ဆိုင်အဝိဇ္ဇာကိုလည်းမယူရဘူးလားဘာဖြစ်လို့တော့ကိလေသာချင်းတူလို့ဘာဖြစ်လို့တော့အဝိဇ္ဇာကိုယူမယ်ဆိုလဲတဏှာဥပါဒံမယူရဘူးလားဘာဖြစ်လို့တော့ကိလေသာချင်းတူလို့ကိလေသာချင်းတူလို့အတူတူပေါင်းဖြစ်နေတာမဟုတ်လို့ဒီလိုမလားကာမဘယူတော့လဲသင်္ခါရမယူရဘူးလားဘာဖြစ်လို့တော့ကံချင်းတူလို့သင်္ခါရယူတော့လဲကာမဘမယူရဘူးလားဘာဖြစ်လို့တော့ဒီတော့အတိတ်ကာလမှာအဝိဇ္ဇာနဲ့သင်္ခါရဟောပေမဲ့တဏှာဥပါဒံကံရောအတိတ်ကာလမှာမပါဘူးလားပါပိဿမကာလမှာတဏှာဥပါဒကံနေဟောထားပေမဲ့အဝိဇ္ဇာသင်္ခါရကောမပါဘူးလားပါအားလုံးပေါင်းလိုက်တော့တကယ်ဖြစ်တာက၅ပါးတကယ်ဖြစ်တာကဘယ်လိုတွေပါလဲအဝိဇ္ဇာသင်္ခါရတဏှာဥပါဒကာမဘောအဲ့ဒါကိုဒီပြည်အနေနဲ့ပြောလိုက်မယ်ဆိုရင်မသိတာကလိုချင်တာကစွဲလန်းတာကပြုလို့အထောက်တာကကာမဘဝနဲ့သင်္ခါရပြန်ပြောမသိတာကလိုချင်တာကစွဲလန်းတာကပြုလို့အားထုတ်တာကမသိလို့လိုချင်တယ်လိုချင်လို့စွဲလန်းတော့အားထုတ်တယ်အားထုတ်တာဘယ်လိုနဲ့ဘယ်လိုတော့ကာမဘဝနဲ့ဟောဒီလိုတော့ဟောဒီခန္ဓာငါဟောဒီတရားငါပါဟောဒီအကြောင်းတရားငါပါသည်တင်းကြစီခွဲဖြစ်နေတာလားအတူတူဖြစ်နေတယ်ဒါနဲ့မျက်စိကနေအသင်ကိုမြင်နေမျက်စိမပေါ်ဘူးလားပေါ်လားအဲ့ဒီမြင်စိတ်ကိုအော်ကြည့်လို့ကောင်းလိုက်တာဆိုတာနဲ့တပြိုင်နက်ပုဂ္ဂိုလ်တ attva ဆိုတဲ့အမှတ်မပေါ်ဘူးလားပေါ်တော့ကြည့်လို့ကောင်းလိုက်တာဆိုတာနဲ့မြင်စိတ်ကိုမြင်စိတ်မှသိလို့လားမသိလို့လားမသိတာကကြည့်လို့ကောင်းလိုက်တာဆိုတာကကိုမြင်လိုက်ရတဲ့စင်ကလေးပေါ်မှာစွတ်စွတ်လန်းလန်းဖြစ်လိုက်တာကဩသာယတမဲနှစ်သက်လို့မရရအောင်ကြိုးပမ်းလိုက်တာကကာမဘဝနဲ့ဒီတော့မျက်လုံးကလေးဖွင့်ပြီးတော့ရအောင်ကြိုးစားလိုက်ရင်ကိုယ်လိုခြင်းနဲ့အစင်ကလေးရအောင်ကြိုးစားလိုက်တာနဲ့တရားဘယ်နှပါးဖြစ်ဘယ်လိုတွေပါလဲအဝိဇ္ဇာသင်္ခါရတဏအဝိဇ္ဇာတဏဥပါဒ ကာမဘဝသင်္ခါရအတန်ကလေးတစ်ခုကြားတယ်သဘောမကြဘူးလားကြားသဘောကြားတဲ့အခါကျတော့မစွမ်းလားမလားစွမ်းလားစွမ်းလားတော့ရအောင်အမတော်ကလားအထောက်လားဒီတန်ကလေးနောက်တကပြန်ကြားခြင်းနဲ့ဒီလိုမလားအတန်ကလေးကြားတယ်အတန်ကလေးကြားတဲ့အခါတော့ဩဒါပုဂ္ဂိုလ်တ ত্ত্ব ဝအတန်မဲလို့သဘောပေါက်တဲ့အခါကျတော့အမှန်ကမှန်တယ်သိလို့လားမသိလို့မသိတာကနားထောင်လို့ကောင်းလိုက်တယ်ဆိုတာကနားထဲမှာစွဲကြံရင်ခဲ့တာကစိတ်ထဲမှာစွဲကြံရင်ခဲ့တာပေါ့နော်စေတမှာဆွဲကြံရခဲ့တာကဥပါဒံပြန်ရအောင်ကြိုးစားတာကကမ္မဘဝနဲ့သင်္ခါရပြန်ပြီးတော့နားထောင်ရအောင်ကြိုးစားလိုက်တာကကမ္မဘဝနဲ့သင်္ခါရဆိုတော့အစင်းကလေးကိုရအောင်ကြိုးစားတယ်ကြိုးစားတယ်ဘယ်နှပါအတန်ကလေးနားထောင်တိုင်းနားထောင်တယ်ဘယ်နှပါအနံကလေးရှူရှိုက်တိုင်းရှူရှိုက်တိုင်းအကြောင်းတရားဘယ်နှပါအရာတန်ကလေးစားတိုင်းစားတိုင်းဘယ်နှပါတွေးရစရာကလေးတွေးထည်တိုင်းတွေးထည်တိုင်းဘယ်နှပါတွေးတော်စရာကလေးတွေးတော်တိုင်းတွေးတော်တိုင်းဘယ်နှပါအစင်းကလေးကိုရအောင်ကြိုးစားတဲ့အခါကျတော့အစင်းကလေးတော့မရဘူးလားရလားရပြီရညာတော့လည်းပဲအဲ့ဒီအစင်းนี่တပါးလေးဖြစ်တာလားငါးပါးပေါင်းဖြစ်တာလားအစင်းကတခြားလားယုတ်တရားလားအစင်းကယုတ်တရားဒီလိုမလားအဲ့ဒီအစင်းကိုသိလိုက်တာကတခြားလားဝိညာဉ်လားသူနဲ့တူတွဲဖြစ်တာကတခြားလားစိတ္တိတ်လားပေါင်းလိုက်တော့ဝိညာဉ်ရဲ့နာယုတ်ရဲ့မဖြစ်ဘူးလားဖြစ်လားအဲ့ဒီယုံနာနေတဲ့မှာသလာယရဏမပါဘူးလားမျက်စိရဲ့ဆင်းရဲမြင်စိရဲ့သုံးပါးပေါင်းတဲ့အခါကျတော့တခြားလားဖတ်တာလားဖတ်တာကြောင့်ဘယ်လိုဖြစ်တော့ခန္ဓာဘယ်နှပါးဖြစ်ခန္ဓာ၅ပါးဖြစ်တယ်အဲ့ဒီခန္ဓာ၅ပါးဖြစ်တိုင်းဖြစ်တဲ့ဖြစ်တာဘယ်လိုခေါ်မလဲဓာတိခန္ဓာ၅ပါးရှင်တိုင်းရှင်တိုင်းရှင်တာဘယ်လိုခေါ်မလဲခန္ဓာ၅ပါးပြတ်တန်းပြတ်တန်းပြတ်တာဘယ်လိုခေါ်မလဲအလုံးပေါင်းလိုက်တဲ့အခါကျတော့မိမိတို့ရဲ့သန္တာမှာအစင်းကလေးကိုရအောင်ကြိုးစားတဲ့အချိန်တိုင်းအချိန်တိုင်းမှာအကြောင်းတရားဘယ်နှပါးအကျိုးတရားဘယ်နှပါးခုနှစ်ပါးဒီလိုမလားပေါင်းလိုက်ရင်ခုနှစ်ပါးပေါ့နော်အကြောင်းတရားဘယ်နှပါးအကျိုးတရားဘယ်နှပါးဒီတော့ပရိစ္ဆေသမုပ္ပါဒ်တရားစရာအတိတ်ဒီနာကတိပြစ္ဆောက်ပါနေတဲ့ခွဲရန်ချနေလို့သာရှုပ်နေတာဘုန်းတော်ပရိသတ်ကြီးဒီလိုမလားအလုံးပေါင်းပြီးတော့အင်္ဂါ12ပါးခွင်နဲ့အလုံးပေါင်းပြောလိုက်မယ်ဆိုရင်မျက်စိကနေအစင်းကလေးကိုကြည့်ဖို့ကြိုးစားတယ်ကြိုးစားတိုင်းဘယ်နှပါးဖြစ်နေတော့ကြိုးစားတာကအကြောင်းတရား၅ပါးရလာတာကအကျိုးတရား9ပါးဟုတ်တယ်မလားအေးနားကနေတန်ကိုကြားတဲ့သဘောကြားတယ်ထပ်ပြီးတော့နားထောင်ခြင်းနဲ့နားထောင်ခြင်းလို့အဲ့ဒီအတန်ကလေးရအောင်ကြိုးစားတယ်အတန်ကလေးကိုယ့်ရဲ့နားနဲ့ရအောင်ကြိုးစားတယ်အဲ့ဒီလိုကြိုးစားတဲ့အခါကျတော့ကြိုးစားတာကအကြောင်းတရားဘယ်နှပါး5ပါးရလာတာကအကျိုးတရားဘယ်နှပါးအနာကလေးရှူရှိုက်ဖို့ကြိုးစားတယ်ကြိုးစားတာကအကြောင်းတရားဘယ်နှပါးရလာတာကကြိုးတရားဘယ်နှပါးအရသာကလေးစားဖို့ကြိုးစားတယ်ကြိုးစားတာကအကြောင်းတရားဘယ်နှပါးရလာတာကအကြောင်းတရားဘယ်နှပါးအတွေ့အထိကလေးတွေးကြည့်ဖို့ကြိုးစားတယ်ဘုန်းတော်ပရိသတ်တို့ဒီလိုမလားကိုင်းနေတွေ့တယ်တွေ့တယ်ထိတယ်အဲ့ဒီတွေ့တဲ့ကလေးတွေးကြည့်ဖို့ကြိုးစားတယ်ကြိုးစားတယ်ကြိုးစားတာကအကြောင်းတရားဘယ်နှပါးတွေးမိချင်းမိကိုင်မိပြီးဆိုတာနဲ့တကယ်နဲ့အကြောင်းတရားဘယ်နှပါးခုနှစ်ပါးဘယ်နှပါးဖြစ်တော့အလုံးပေါင်းလိုက်တော့ပရိသတ်သမုပ္ပါဒ်တရားဘယ်နှပါးဖြစ်နေတော့ခုနှစ်ပါးဖြစ်တယ်ဒီလိုမလားအေးတွေးတော့တရားကလေးရအောင်ကြိုးစားတယ်မတွေးတွေးအောင်မတွေးမီတွေးမီအောင်ကြိုးစားလိုက်တဲ့အခါမှာကြိုးစားလိုက်တာကအကြောင်းတရားဘယ်နှပါးရလာတာကအကြောင်းတရားဘယ်နှပါးအလုံးပေါင်းလိုက်တော့ပရိသတ်သမုပ္ပါဒ်တရားဘယ်နှပါးဒီတော့သင်္တန်နာရတာတွေးလိုက်တရားကြံတွေးတရားဆိုတဲ့ခန္ဓာ၅ပါးကိုရအောင်ကြိုးစားတာကအကြောင်းတရား၅ပါးရလာတာကအကျိုးတရားဘယ်နှပါးတော့ရအောင်ကြိုးစားတာကအကြောင်းတရား၅ပါးရလာတာကအဲ့ဒီအကျိုးတရားရလာပြန်တော့လည်းပဲအဲ့ဒီအကျိုးတရားရလာတဲ့အခါမှာဟောဒီအကျိုးတရားဒီယုံနာနေပါပဲလို့မသိရင်အဝိဇ္ဇာလေးပြန်မဖြစ်ဘူးလားဖြစ်လားဩမသိတဲ့အခါကျတော့လိုချင်တဲ့သဘောလေးတွေမဖြစ်ဘူးလားဖြစ်လားဒီကြည့်ပြီးရင်ကြည့်ခြင်းရင်နားထောင်ပြီးရင်နားထောင်ခြင်းရင်စားပြီးရင်ဖြည့်ပြီးရင်ရှူရှိုက်ပြီးရင်တွေးပြီးရင်တွေးခြင်းရင်ဒီလိုမလားဘာဖြစ်လို့မြင်ပြီးရင်မြင်နေတာလဲမေးတော့မြင်လိုက်ရတဲ့အကျိုးတရားအပေါ်မှာယုံနာခန္ဓာပါပဲလို့သိလို့လားမသိမသိတော့ထပ်ပြီးတော့မမြင်ခြင်းမလားမြင်ခြင်းလားအဲစိတ်ထဲမှာစွဲနေတာကတခြားလားဥပါဒဏ်လားသဘောကျတယ်အဲရလာတဲ့ခန္ဓာ၅ပါးအပေါ်မှာခန္ဓာ၅ပါးဘာပဲလို့မသိတာကအဝိဇ္ဇာသဘောကျနှစ်သက်တာကသဏ္ဍာန်ထပ်ပြီးတော့ရအောင်ကြိုးစားခြင်းနဲ့စိတ်ပေါ်တာကဥပါဒါထပ်ပြီးတော့ကြိုးစားတာကကာမဘဝနဲ့ Then Kara Soro, a Jodia, Honaba, a Poma, a Jodia, Nava, Jambido, the Jibula Chila, Ari Jodia, Nava, Nejam, Jodabula, Jodala, Jodara, Bari Yamale, the Kanangava, Yama, Kanangava, Jodia, Konabab, Yam Yabulaya, Ari Yavare, Jodia, Yaboma, Ari Kanangava, Babelo, Madi, Madiraga, the Bojaraga, Tabido, Yajinaga, ยาอ๋อจุดอะไรดากาอาจารย์เนี่ยจุดเลี้ยนี่ได้ไหมอาจารย์เนี่ยจุดไม่ได้หรอกลูกจีเนี่ยลูกจีเนาะส่วนแล้วเนาะอาทุดอยาสีเดอาทุดอยาสีดากาขันางาบะดูกาติสตาติยาขันางาบะดูกาติสตาติยาจิโกไม่ได้หรอกลูกจีเนี่ยลูกจีเนาะส่วนแล้วเนาะอาทุดอ ยาสีโรปาริยาโรขันธ์5ดุขติสสาติยาขันธ์5ดุขติสสาติยาจิโกไม่ติโลโลจินโลตวยแล้วเนาะอาทุโดยาสีดากะขันธ์5ดุขติสสาติยาอ๋อสาโลပြောနေတော့ปตตตโลพุ่นโนปริตติกะทีนี่ล่ะโกขันธ์5ปริตติตะบ่มันได้ชี้ไปแล้วเดี๋ยวเมียวပြောไล่ไปมั้ยอสิงห์เล่โกเมียนเน အစင်းလို့သဘောမပါဘူးယုံနာလို့သဘောမပါဘူးဆိုရင်တခြားလားမသိတဲ့သဘောလားမသိပါဘူးမသိတော့ဟောဒီအစင်းကလေးကိုမလို့ခြင်းမလားလို့ခြင်းလားထပ်ပြီးတော့မကြည့်ခြင်းမလားကြည့်ခြင်းလားထပ်ပြီးတော့ကြည့်ခြင်းနဲ့ကြည့်ခြင်းနာကတဏမကြည့်ရမနေနိုင်တာကမကြည့်ရမနေနိုင်တော့အစင်းကလေးကိုထပ်ကြည့်ရအောင်မကြိုးစားဘူးလားကြိုးစားလားကြိုးစားတာကကာမဘဝသင်္ခါရကြိုးစားတာကဘာလဲတော့ကာမဘဝသင်္ခါရနဲ့ကြိုးစားလိုက်တဲ့အခ တွေ့လိုက်ရတာဒီတခြားလားခန္ဓာ၅ပါးလားအဲ့ဒီပုံမှာခန္ဓာ၅ပါးလို့မသိဘဲနဲ့ဓာတ်ကသားပဲဟဲ့ဓာတ်ကသမီးပဲဟဲ့ဆိုတော့ခန္ဓာ၅ပါးကိုခန္ဓာ၅ပါးမှာသိလို့လားမသိလို့လားမသိတာကသဘောကြတာကမကြည့်ရမနေနိုင်တာကထပ်ပြီးတော့ကြည့်မိတာကကာမဘဝနဲ့သင်္ခါရကာမဘဝနဲ့သင်္ခါရနဲ့ထပ်ကြုံးစားလိုက်တော့မကြည့်ရဘူးလားကြည့်ရဩဒါသားလေးပဲသမီးကလေးနဲ့မိမိမျက်စိရဲ့မအောင်မရောက်ဘူးလားရောက်လာလားရောက်လာတော့မတွေ့ဘူးလားတွေ့လားတွေ့ပြီတွေ့ကြတော့လေတကယ်တွေ့တာကတခြားလားခန္ဓာ၅ပါးလားသို့တော့ခန္ဓာ၅ပါးလို့ထင်တာလားပုဂ္ဂိုလ်တ attva သာသမီလို့ထင်တာလားသာသမီလို့ထင်တာဒီမှန်သိလို့လားမသိလို့လားမသိတာကသဘောကျတာကဩသားကလေးပဲဟဲ့သမီးကလေးပဲဆိုပြီးချစ်လို့မောဟခင်လို့မောဟတာကတဏှာစွဲလန်းတာကဥပါဒံထပ်ပြီးတော့မမြင်ရမြင်အောင်မကြည့်ရကြည့်ရအောင်ကြိုးစားတာကကာမဘဝနဲ့သင်္ခါရကြိုးစားတော့သားကလေးသမီးကလေးကိုရှင်းမြတ်မောင်မရောက်ဘူးလားရောက်ရောက်လာတယ်တခြားလားခန္ဓာ၅ပါးလားသို့တော့ဘုန်းကြီးတို့ပြိဿတွေကခန္ဓာ၅ပါးလို့ထင်မလားမထင်ဘူးလားခန္ဓာ၅ပါးလို့မထင်မနဲ့သားလို့ထင်သမီးလို့ထင်ကြတဲ့ကိုကခန္ဓာ၅ပါးမှသိလို့လားမသိလို့လားမသိတာကသဘောကျတာကထပ်ပြီးတော့ကြည့်မြင်အောင်ကြိုးစားတာကထမ်းပြီးတော့ကြည်ကျင်တာကဥပါရံကြိုးစားတာကတနေ့တနေ့ကြည်ပင်းရင်ကြည်ရင်ကြည်ပင်းရင်ကြည်ရင်ဘာတွေလဲနေတော့ပဋိစ္စသမုပ္ပါဒ်ဘယ်နှပါးလဲတော့အော်ဒီလိုတော့ပဋိစ္စသမုပ္ပါဒ်တရားကဘုန်းကြီးတို့ပရိသတ်တွေကထမင်းစားရေသောက်လို့သဘောထားနေတာတကယ်တော့ကျတော့နဲ့မှမနေပဲကိုဘုဒ္ဓံတရာရှင်မင်းစွာ၌တဲ့ဘုဒ္ဓံတရာတွေရှင်းနေတာတခြားကြောင့်ရှင်းနေတာလားဟောဒီခန္ဓာ၅ပါးပဋိစ္စသမုပ္ပါဒ်တရားကိုပုဂ္ဂိုလ်တ attva အမှန်နဲ့ရှင်းနေတာဘုန်းတော်ပရိသတ်တွေကလည်းကိုသားကိုသမီးကိုသားအမှတ်သမီးအမှတ်ဆိုတဲ့သားလို့ထင်တဲ့သမီးလို့ထင်တဲ့အထင်တွေကနေ့စွန့်နိုင်ပြီလားမစွန့်နိုင်သေးဘူးလားစွန့်နိုင်ပြီလားမစွန့်နိုင်သေးဘူးလားသားလို့ခင်တဲ့အထင်သမီးလို့ခင်တဲ့အထင်နေ့စွန့်နိုင်ပြီလားမစွန့်နိုင်သေးဘူးလားမစွန့်နိုင်သေးရင်တော့တန်ត្រာရှင်းအောင်ပါပဲဟုတ်တယ်မလားဘုရားတို့တို့နဲ့နိဗ္ဗာန်ချမ်းသာရရပါလို့ဤလို့သိအောင်ဆုတောင်းဘယ်တော့မှဘုရားမတူဘူးတို့ပါမလားထုတ်တော့တာကဟောဘောကလောက်နေတာကရှည်တဲ့အလုပ်တွေလုပ်နေတာကိုဒီလိုမလားကျန်တဲ့နေသားကလေးပဲဟဲ့သမီးကလေးပဲဟဲ့ဆိုကြတဲ့ကူကနော်အိမ်ပြန်ရောက်တော့ဟာအမေကြီးဆိုဩတာငါမိကလေးလာပါအောင်ဆိုရင်ပရိသတ်သမုပ္ပါဒ်ဘယ်နှပါတော့သားလားသမီးလားခန္ဓာ၅ပါးလားခန္ဓာ၅ပါးကိုမသိတာကအဝိဇ္ဇာဟုတ်တယ်မလားသားမလို့ခင်းတယ်သမီးမလို့ခင်းတယ်ဆိုတာကကိုနာကိုမကတ်ကောက်အောင်ကြိုးစားကိုနာကိုကတ်စီခြင်းနဲ့ ပြင်းပြင်းထန်ထန်ဖြစ်တဲ့သဘောလေးကဥပါဒ။အဲပွေ့ချိလိုက်တာကကာမဘဝနဲ့သင်္ခါရ။လာပါအောင်ဟဲ့ဆိုတာကဥပါဒပေါ့။ဟုတ်တယ်မလား။ဟောငါမိကလေးလာပါအောင်ဟဲ့ဆိုတာကဘာလဲ
။
ပွေ့ချိလိုက်တာကဘာရောက်လာတော့တခြားရောက်လာတယ်လား။သားလေးရောက်လာတာလား။တကယ်တမ်းကျတော့သားလားသမီးလားညီလားခန္ဓာ၅ပါးလား။ခန္ဓာ၅ပါးရောက်လာတာ။ဟုတ်တယ်မလား။ကိုယ်ရင်ခွင်ထဲကဘယ်လိုရောက်လာတော့သောတော့ခေါင်းကျော်ပြိတ္တတွေကခန္ဓာငါးပါးမှသိသလားမသိဘူးလားမသိတာကသဘောကြတာကသွဲလန်းတာကဖက်တဲ့နတ်နဲ့ရှုပ်နေဆိုတာကကာမဘဝသင်္ခါရဒီလိုမလားအကြောင်းတရားကဘယ်နှပါအကျိုးတရားကဘယ်နှပါတနေ့တနေ့မြင်တိုင်းမြင်တိုင်းသားကလေးတမိန်ကလေးတွေမြင်ကလေးတွေမြင်တိုင်းမြင်တိုင်းပြိစ္ဆာသမုပ္ပါဒ်တရားဘယ်နှပါဖြစ်သားကလေးသားတမိန်ကလေးသားကြားတိုင်းကြားတိုင်းဘယ်နှပါဖြစ်နားလိုက်ရှုလိုက်ရှက်လိုက်တဲ့ဘယ်နှပါးဖြစ်ဩအရာသာကလေးတွေစားတိုင်းတောက်တိုင်းဘယ်နှပါးဖြစ်တွေ့တိုင်းထိတိုင်းဘယ်နှပါးဖြစ်ตาကြောင့်သမီးကြောင့်တွေ့တိုင်းတွေ့တိုင်းဘယ်နှပါးဖြစ်အကြောင်းတရားကအကျိုးတရားကဒီတော့เนาะအတိတ်ပစ္စုပ္ပန်အနာဂတ်ကိုအသာထားတကယ်ဖြစ်နေတာဒီပရိစ္ဆာသမုပ္ပါဒ်တရားဘယ်နှပါးမျက်စိကနေမျက်လုံးဖွင့်တိုင်းဖွင့်တိုင်းနားကနေတန်ကိုနားထောင်နေနားထောင်နေအနာကနေရှူချတဲ့ရှူချတဲ့အရသာလေးစားတဲ့စားတဲ့တွေးတိစားကလေးတွေးတိတိုင်းတွေးတိတိုင်းတွေးကြောစားကလေးတွေးတိုင်းတွေးတိုင်းပရိစ္ဆသမုပ္ပါဒ်တရားဘယ်နှပါးဖြစ်အဲ့ဒီပရိစ္ဆသမုပ္ပါဒ်တရားဆယ်နှပါးမဖြစ်အောင်ဘလို့နည်းနဲ့ကာကွယ်မလဲဆိုတော့ကာကွယ်ဖို့ကာကွယ်နည်းကလေးများဘုန်းကြီးပရိသတ်တွေတည်မြတ်သိကျင်တဲ့စိတ်ရှိရလားဟုတ်ပါလေပြောတော့ဒါကြောင့်အိမ်ပြန်ရောက်ရင်ตาတွေကလည်းစိမ့်လိုက်တာမြေကလေးကလည်းစိမ့်လိုက်တာတော့မထင်နဲ့ပေါ့ဟုတ်လားနော်မိမိရဲ့တဏ္ဍာမဝိဇ္ဇာတို့တဏ္ဍာတို့ဒိဋ္ဌိတို့ကျင်းသွားမယ်ဆိုရင်တော့ကိုယ်ကလည်းစိမ့်ပြရမှာပဲသူတို့ကလည်းစိမ့်သွားမှာပဲစိမ့်သွားတဲ့အခါခံနိုင်သလားမခံနိုင်ဘူးလားဟမ်ခံနိုင်မှလည်းလုံးတော့ခံနိုင်တယ်ဆိုရင်တော့ဘုန်းကြီးကညီးပြရမှာပေါ့ဟုတ်တယ်မဟုတ်လားဘိမဲ့နီးကတခြားမဟုတ်ပါဘူးဟောဒီမှာပရိစ္ဆသမုပ္ပါဒ်တရားဆယ်နှစ်ပါးအရင်စဉ်မိမိကဆိုတာလို့တခြားတရားနဲ့စတာလားဝိဇ္ဇာနဲ့စအဲ့ဒီဝိညာဉ်တခြားမသိတာလားခန္ဓာ၅ပါးမသိတာလားခန္ဓာ၅ပါးမသိတာဘယ်လိုတော့ညဘုန်းကြီးပြိတ္တတိကဟောဒီပြိစ္ဆာသမုပ္ပါဒ်အလင်းရက်ချင်ပါတယ်ဆိုရင်တခြားလောကမှာလာသိအောင်လုပ်ရမယ်အဝိဇ္ဇာကနေဘာဖြစ်အောင်လုပ်ရမယ်အဝိဇ္ဇာကနေဝိဇ္ဇာဖြစ်သွားပြီဆိုရင်ပုဂ္ဂိုလ်တ attva ငါဆိုတဲ့ဆွဲလေးတွေမกินမလားกินရုပ်ကိုယုံမှန်သိသွားပြီနာမ်ကိုနာမ်မှန်သိသွားပြီပုဂ္ဂိုလ်တ attva ဆိုတဲ့ဆွဲလေးတွေရှိသေးလားမရှိရင်တာယာတမနှစ်သက်ဖွယ်ရဆိုတဲ့မြင်လေးတွေမြင်သေးလားမမြင်တဏှာကိလေသာလေးမกินမလားกินပါအဝိဇ္ဇာချုပ်တော့ဘယ်လိုချုပ်တော့တဏှာချုပ်ရင်စွဲလမ်းမှုဥပါဒါမချုပ်လားချုပ်လားအဲ့ဒီလိုဆိုလို့ရှိရင်ตาကလေးဘယ်လိုမြင်ပေမဲ့သမီးကလေးဘယ်လိုမြင်ပေမဲ့ပွေတာခြေတာတွေလောအောင်မလားလောအောင်မှာပါဖရားပေါ့ဒီလိုလားလောမလားမလောတော့ဘူးလားပွေရင်ပွေပါခြေရင်ခြေပါတဏှာဒိဋ္ဌိမပါပါစေနဲ့ဟုတ်တယ်မလားတဏှာဒိဋ္ဌိမပါဘူးဆိုပွေလဲပွေနိုင်ပါတယ်ခြေလဲခြေနိုင်ပါတယ်တဏှာဒိဋ္ဌိနဲ့သွားပွေလို့တော့မဖြစ်ဘူးပေါ့နော်ဘာဖြစ်လို့တော့မိမိပွေလဲရတယ်ခြေလဲရပါတယ်ဆိုတော့သာသမိမိသည်တခြားလားခန္ဓာ၅ပါးလားဟောတာခန္ဓာ၅ပါးလေးပဲဟဲ့ဒါယုံနာ၄ပဲဟဲ့ဆိုတော့အမြင်မပြောက်ပါစေနဲ့မိမိရဲ့ခန္ဓာကိုယ်လဲယုံနာခန္ဓာတဲ့အမြင်မပြောက်ပါစေနဲ့ဒီလိုမလားအဲ့လိုမပြောက်တော့ဘူးဆိုရင်ဝိဇ္ဇာကနေဘာဖြစ်သွားတော့ကာယတ္တမနှစ်သက်တဲ့တဏှာလေးမกินမလားกินသွားလားတဏှာကနေအလောဘမဖြစ်ဘူးလားဖြစ်လားဥပါဒါဆွဲလိုက်ကမပြောင်းဘူးလားပြောင်းသွားလားအေးတဏှာဟုတ်ချုပ်တဲ့ကံဒိဋ္ဌိဟုတ်ချုပ်တဲ့ကံဝိဇ္ဇာဟုတ်ချုပ်တဲ့ကံနေဖြစ်အောင်မလားအကြောင်းတရားတွေကင်းသွားပြီဆိုအကျိုးတရားတွေလာအောင်မလားခန္ဓာငါးပါးမပြောင်းဘူးလားပြောင်းအဲ့ဒါလို့ဆိုပရိစ္ဆသမုပ္ပါဒ်သန္ဒရာလည်းမရဘူးလားရဒါကြောင့်ပရိစ္ဆသမုပ္ပါဒ်သန္ဒရာလည်းရချင်ပါတယ်ဆိုရင်တခြားလောကမလားသိအောင်လို့ရမလားတခြားကိုသိအောင်လို့ရမလားခန္ဓာငါးပါးကိုသိအောင်လို့ရမလားတခြားနဲ့လောကမလားညာနဲ့လောကမလားခန္ဓာ၅ပါးဖြစ်ပျက်ကဗာတိစာရှုတဲ့ဉာဏ်ကဗာတိစာကိလေသာတရားလေးတွေသိတာကဗာတိစာသိတော့အကြောင်းသိတော့ကျုံမငြိမ်းဘူးလားငြိမ်းလားအကြောင်းသိတော့ကျုံငြိမ်းတာကនិရောဓသစ္စာငြိမ်းတာရတယ်ချမ်းသာသွားတာပဲချမ်းသာပြီချမ်းသာမှလိုချင်ပါတယ်ဆိုရင်ဝိစာဉာဏ်ဆိုတဲ့မဂ္ဂတရားအာကိုပါသိအောင်လုပ်ပါဒီလိုမလားအဲဒါကြောင့်သိအောင်လုပ်ပါသိခြင်းတရားကသာမိမိတို့ရဲ့တဏ္ဍမအမြဲတမ်းကြည့်အောင်ကြိုးစားပါလို့တိုက်တွန်းရင်းနဲ့ကဲနာရီစီလို့ဒါရီကုန်တော့ကြအောင်စို့